Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်တာရှင်များရှင်၂၀၁၈ခုနှစ်ဇူလိုင်လ3ရက်အင်္ဂါနေ့ညပိုင်းဖြစ်ရစီစဉ်လေးကိုမင်းခင်ပြည်သူမျိုးတော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00နာရီစနေနေ့ထိဖိုင်းဒိုမီတာ24.25/32.51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျမအီပန်စမဒီညတက်စီစဉ်လေးကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျမသင်္ကေတထိုက်ပါရှင်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေအဆုံးသတ်ရေးဆက်ဆက်ဆွေးနွေးမှုတွေအခြေအနေကောင်းနေတယ်လို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာပြည်ပခန့်ပြည်လဲရေးအတွက်နိုင်ငံရေးအရာဖြည့်ရှင်းချက်လိုအပ်တယ်လို့ ICRC အကြီးအကဲကပြောပါတယ်။မလေးရှားဝန်ကြီးချုပ်ဟောင်းနာချစ်ရာဇတ်ကိုတော့ဒီကနေ့ဖမ်းဆီးလိုက်ပါပြီ။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီနေ့တော့သောတာရှင်နေနာဆင်ကြမယ်ဒီမှာတော့21ရာစုပင်လုံတတိယအစည်းအဝေးကျင်းပရေးလုပ်ငန်းကော်မတီအစည်းအဝေးတွေစတင်တော့မယ့်အကြောင်းနဲ့ပတ်သက်ပြီး
အခုလာမဲ့ဇူလိုင်လ4ရက်5ရက်6ရက်နေ့တွေမှာလုပ်ငန်းကော်မတီတွေရဲ့အစည်းအဝေးတွေရှိပါတယ်။ဒီလုပ်ငန်းကော်မတီတွေမှာသက်ဆိုင်ရာကဏ္ဍ5ခုကနေပြီးတော့သတ်မှတ်ပေးထားတဲ့ခေါင်းစဉ်တွေကနေပြီးတော့မှာ
UPDJC အတွင်းမှုတူဖြစ်တဲ့ဦးလာမရွှေကခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။နောက်ပြီးတော့တိုက်ပွဲတွေရရင်နဲ့စစ်ဘေးသစ်ပိမိပြည်သူတွေလွတ်မြောက်ရေးဥဆောင်ခဲ့တဲ့ကချင်ခေါင်းဆောင်3ယောက်ကိုအသေးသေးဖြတ်ပုံမှန်နဲ့တရားစွဲဆိုလိုက်တဲ့အကြောင်းကရားပြည်နယ်မှာဗိုလ်ချုပ်ကြေးရုံစိုက်ထူဖို့ကန့်ကွက်ကြတဲ့အကြောင်းဂျွန်လအတွက်ချီးကျူးထိုက်သူတွေဖြစ် Green Life တဘာဝပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့ကိုဒေါက်ဆန်းစုကြည်ကရွေးချယ်လိုက်တဲ့အကြောင်းစတဲ့သတင်းတွေအပြင်အင်္ဂါညတိုက်လေလိုင်းစီစဉ်ကိုလည်းဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်တို့ကကြီးညာပေးပါလိမ့်မယ်။
မြောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကိုတွန်းပြင်လှုပ်ဆောင်နေနိုင်တယ်ဆိုတဲ့ဆိုရမှုတွေရှိနေပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေအဆုံးသတ်ရေးဆွေးနွေးမှုတွေကအဆင်ပြေချောမွေ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ဒီလိုသာမဟုတ်ရင်တော့မြောက်ကိုရီးယားနဲ့အခုချိန်မှာစစ်ဖြစ်နေပြီလို့အမေရိကန်သမ္မတထရန့်ကတွစ်တာမှာရေးသားခဲ့တာပါ။အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကတတိယအကြိမ်မြောက်ဖြစ်မြောက်ကိုရီးယားခီးစဉ်ကိုဒီသတင်းပတ်ထဲသွားရောက်ဖို့ရှိနေချိန်မှာပဲသမ္မတကအခုလိုပြောဆိုတာဖြစ်ပါတယ်။အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA အကြီးအကဲဖြစ်ဒီနှစ်အစောပိုင်းမှာမြောက်ကိုရီးယားကိုသွားရောက်ခဲ့တဲ့နိုင်ငံချိုင်းဝန်ကြီးပွန်ပီယိုကလာမယ့်ဂျာတာဘရီနီကနေစနေနေ့အထိမြောက်ကိုရီးယားကိုသွားရောက်ဖို့စီစဉ်ထားတာပါ။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကကိုရီးယားနှစ်နိုင်ငံကြားကဆင့်မဲ့ဆုံးမှာဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဆွန်ကင်နဲ့မြောက်ကိုရီးယားတာဝန်ရှိသူတွေကြားဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်နိုင်ငံခြားရေးဝန်ကြီးရဲ့ခီးစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့စင်ကာပူကထိပ်တီးဆွေးနွေးပွဲနောက်ပိုင်းနှစ်နိုင်ငံတာဝန်ရှိသူတွေကြားပထမဆုံးအကြိမ်တွေ့ဆုံမှုဖြစ်တဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကတွေ့ဆုံမှုနဲ့ပတ်သက်လို့တော့အင်ဂျီရောပြောခွင့်ရဆာရာဆန်ဒါစ်ကတွဲဆုံဆွေးနွေးမှုတွေကအဆင်ပြေတဲ့အကြောင်းတိုးတက်မှုတွေကိုဆက်ပြီးဖော်ဆောင်နေကြောင်း VOA ကိုဖြေကြားခဲ့ပါတယ်ရှင်
။ထိုင်းနိုင်ငံကလှိုင်ကူထဲမှာပြိမိနေတဲ့ဆယ်ကျော်သက်ဘောလုံးသမားဆယ်နှစ်ဦးနဲ့ဘောလုံးနီးပါးတို့ဘယ်လိုကယ်ထုတ်မလဲဆိုတာကိုနီးလန်းရှာနေချိန်မှာပဲကူထဲမှာပြိမိနေကြသူတွေဆက်ပြီးတော့ကြံ့ကြံ့ခံနိုင်ရေးအတွက်ဆွမ်းအမြင့်စားတဲ့ရိတ်ခါနဲ့စီးဝါးတွေကိုရင်းကုန်သမားတွေပို့ဆောင်ပေးထားပါတယ်။၁၃အောင်လုံးကိုတွေ့ထားပြီးသူတို့ကိုကယ်မထုတ်နိုင်ရင်အထိဆောင်းလျှောက်ထားမယ်လို့ရှင်းရန်အုတ်ချူရီမူနရွန်ဆက်အစတနာခေါင်ကမနေ့တင်းလာနေမှာပြောပါရယ်ကိုရဲ့ကြာအစာရေစားမရရှိပဲလိုင်ကူထဲမှာပြိမိနေတဲ့သူတွေကတဦးကတော့အနည်းငယ်ထိခိုက်ဒဏ်ရာရရှိထားပြီးအားနည်းချိနေနေကြပေမဲ့အခြေအနေကလည်းငြင်းရှိနေပါတယ်အသက်17နှစ်နဲ့16နှစ်ကြာယောက်ျားကလေးတွေရဲ့ဒီနီးပြကရေစက်နီးကုန်းကပူပေါ်မှာထိုင်နေပြီးတော့တချို့ကတော့မတ်တက်ရက်နေတာကိုဗီဒီယိုထဲမှာတွေ့ရပါတယ်ကယ်ဆယ်ရေးသမားတွေစီကအလင်းအောင်ကြောင်းရပောင်းများစွာကူထဲမှာပြိမိနေသူတွေမျက်စိချင်းချက်နေတဲ့ပုံတွေကိုလည်းတွေ့ရပါတယ်။နောက်ကြလေးတူကတော့သူထမင်းစားတယ်လို့ပြောခဲ့ပြီးတခြားသူတွေကတော့လာပြီးတော့ကဲတဲ့သူတွေကိုကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။ကူထဲမှာပြိမိနေစဲဘောလုံးအသင်းကိုအကောင်းဆုံးဘယ်လိုကယ်ထုတ်နိုင်မလဲဆိုတာကိုလည်းကယ်ဆယ်ရေးအဖွဲ့တွေကသုံးသပ်နေကြပါတယ်။ဇွန်လ23ရက်နေ့ကနေစလို့ပြောဆုံးသွားခဲ့တဲ့ဘောလုံးအသင်းကိုရှပ်ဖွေရေးမှာအမေရိကန်၊ဩစတြေးလျ၊တရုတ်နဲ့ဗြိတိန်နိုင်ငံတို့ကကျန်းကျင်သူတွေပါဝင်ကူညီခဲ့ကြပြီးထိုင်းဝန်ကြီးချုပ်ကဒီနိုင်ငံတကာရဲ့ကူညီမှုကိုကျေးဇူးတင်ကြောင်းပြောကြားထားပါတယ်ခင်ဗျာ
။မလေးရှားနိုင်ငံပိုင်စီးပွားရေးလုပ်ငန်းကြီး 1MDB ရဲ့ဒေါ်လာသန်းထောင်ပေါင်းများစွာပါဝင်ပတ်သက်နေတဲ့အရှုပ်တော်ပုံနဲ့ဆက်ဆက်ပြီးမလေးရှားဝန်ကြီးချုပ်ဟောင်းနာချစ်ရာဇတ်ကိုဖမ်းဆီးလိုက်ပါတယ်။မလေးရှားနိုင်ငံရဲ့အချင်းပြတ်ချဆမှုတိုက်ဖြတ်ရေးကော်မရှင်အရာရှိတွေကနာချစ်ရာဇတ်ကိုသူ့နေအိမ်မှာပဲဒီကနေ့ဖမ်းဆီးလိုက်တာဖြစ်ပါတယ်။ 1MDB ရဲ့အရင်းကလုပ်ငန်းကွဲတစ်ခုဖြစ်တဲ့ SRC International အပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ဆက်ဆက်ပြီးဝန်ကြီးချုပ်ဟောင်းနာချိတ်ကိုဖမ်းဆီးတာပါ။ဝန်ကြီးချုပ်ဟောင်းနာချိတ်ကိုမင်းရဲ့ပြန်ပို့ထုတ်နှစ်မှာတရားဝင်ဆွဲချက်တင်မှာလည်းဖြစ်ပါတယ်။ သူအနာရစင်မှာတီထောင်ခဲ့တဲ့နိုင်ငံပိုင်1MDB ကုမ္ပဏီရဲ့ရန်ပုံငွေတွေကိုအလွဲသုံးစားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ဝန်ကြီးချုပ်ဟောင်းကိုအဓိကထားစုံစမ်းနေတာလည်းဖြစ်ပါတယ်။1MDB လုပ်ငန်းကနေဆွဆွဲပေါင်းအမေရိကန်ဒေါ်လာ50သမ ခ်မျိုးတော်ဝန်တအူသန်ပြ်ခ်ခဲ့ရပြီးသေဆုံးခဲ့ပါတယ်။မနေ့တနင်္လာနေ့ကလည်းမျိုးတော်ဝန်တအူလက်ဖြောင့်သန်သမားရဲ့လက်ချက်နဲ့သေဆုံးခဲ့တာပါ။ဒီကနေ့အင်္ဂါနေ့နေကင်းပိုင်းကနိုဗာအီစီယာပြည်နယ်ကဂျန်နရယ်တီနီယိုမျိုးတော်ဝန်ဖာဒီနန်ဘိုတေကိုစိုင်းငယ်စီးသန်သမားတအူကပြစ်ခတ်ခဲ့တာပါ။အစိုးရရင်းဝန်တွေကနေထွက်လာတဲ့ကားပေါ်မှာလိုက်ပါလာတဲ့မျိုးတော်ဝန်ဖာဒီနန
တော့ငွေရေးဆေးဝါးနဲ့ပတ်သက်ဆွနဲ့မှုတနေရရှိသူစီးရင်နဲ့မှမပါဘူးလို့ဒီအစိုးရရဲ့မွေးရေးတိုက်ဖက်ရေးဌာနကပြောပါတယ်သူအသက်ခံရမှုနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့ရဲတပ်ဖွဲ့ဘက်ကမထုတ်ပြန်သေးပါဘူးမနေ့တနင်္လာနေ့တုန်းကလည်းတနော်ဝန်မြို့တော်ဝန်အန်တိုနီယိုဟာလီလီဟာရာနဲ့ချီတဲ့ဝန်ထမ်းတွေနဲ့အတူလန်ဒန်အခမ်းအနားမှာနိုင်ငံတော်တချင်းတီဆိုနေတော့ဒီနှလုံးတဲ့တဲ့ကိုတနက်နေ့ပြစ်ခတ်ခံရပြီးတည်ဆုံခဲ့ပါတယ်။မျက်မြင်တွေ့သူတူရိုက်ယူထားတဲ့ဗီဒီယိုထဲမှာတော့အသက်82နှစ်အရွယ်မျိုးတော်ဝန်ဟာလီလီကိုတစ်ချက်တည်းပြစ်လိုက်တယ်လို့ယူဆရတဲ့တနက်ကြီးထိမှန်ပြီးလဲကျသွားတာကိုတွေ့လိုက်ကြပါတယ်ခင်ဗျာ။
ဒီ American Fan ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ
်ဒီ UI မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့ညပိုင်းသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်မြန်မာနိုင်ငံတွင်းအကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်ပြည်ထနာကလူသားချင်းစာနာထောက်ထားမှုအကူအညီတစ်ခုတည်းနဲ့ဖြည့်ရှင်းနိုင်မှာမဟုတ်ဘဲအားလုံးပါဝင်တဲ့နိုင်ငံရေးအရာဖြည့်ရှင်းချက်တွေလိုအပ်တယ်လို့နိုင်ငံတကာကြက်ချင်ရဲ့အသင်း ICRC အကြီးအကဲကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပစားကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့ICRC ဥက္ကဋ္ဌပီတာမော်ရာကဒီကနေ့ဓာကာမြို့တော်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုလိုက်တာပ
ါ I think it's a long reconciliation process humanitarian work cannot be responsible to be the chief
ပြန်လည်ရင်ကြားစီရေးရေးရှိလုပ်ငန်းစဉ်ကြီးပါပြန်လည်ရင်ကြားစီရေးမှာလူသားချင်းစာနာထောက်ကူမှုလုပ်ငန်းတွေကဥဆောင်တာဝန်ယူဖို့မဖြစ်နိုင်ပါဘူးအထိပ္ပယ်ပြည့်ဝတဲ့နိုင်ငံရေးအရာတာဝန်ယူမဲ့ခေါင်းဆောင်မှုလိုအပ်ပါတယ်လူမှုအတိုင်းဝန်ကြီးချပြန်လဲတင့်မြတ်ရေးအတွက်ဆောင်ရွက်ဖို့အခိုင်အမာပိုက်ဖြတ်လုပ်ကင်ဖို့မြန်မာအစိုးရအဖွဲ့မှနိုင်ငံရေးအရာတာဝန်ယူရမယ့်ကိစ္စလို့ယူဆတဲ့အကြောင်း ICRC အကြီးအကဲကပြောဆိုခဲ့တာပါဒါ့အပြင်ရိုဟင်ဂျာဒုက္ခသည်အရေးလိုပြည်ပခန့်ကြီးကိုကူညီထောက်ပံ့ရေးမှာဘယ်တော့မှပြည်စုံမှုရှိမှာမဟုတ်ဘူးလို့လည်း ICRC အကြီးအကဲကထပ်လောင်းပြောဆိုခဲ့ပါတယ်ဒုက္ခသည်တွေဌာနပြန်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကသဘောတူထားပေမဲ့လုပ်ငန်းတွေမဆနိုင်သေးပါဘူးမြန်မာဘက်ကရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်တင်မခံသလိုနိုင်ငံသားဖြစ်ရေးကိစ္စမှလည်းနိုင်ငံသားဥပဒေအရသာဆောင်ရွက်ရမယ်လို့ရည်ရည်ပြတ်ပြောဆိုနေတာဖြစ်ပါတယ
်လူဝေမှုကြီးကြပ်ရေးလုပ်ငန်းတွေပို့ပြီးတော့တင်းကျပ်မယ်ဆိုရင်ဆိုပြီးဂျာမနီနိုင်ငံကဒန်လန်လေးကြီးညာလိုက်တဲ့အတိုင်းလှုပ်ဆောင်လာရဲ့ဩစတြီးယားဘက်ကလည်းနေဆက်ကာကွယ်ရေးလှုပ်ဆောင်သွားမယ်လို့ဒီကနေ့မှပြောလိုက်ပါတယ်တိုင်းမဲ့လည်းဘယ်လိုလုပ်ကြိုင်မလဲဆိုတာကိုတော့မပြောပါဘူးအထူးသဖြင့်နိုင်ငံတောင်ပိုင်းနေဆက်ကိုကာကွယ်သွားဖို့ပြင်ဆင်ထားတယ်လို့ဩစတြီးယားအစိုးရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီဒေသဟာအီတလီနဲ့ဆလိုဗီးနီးယားနိုင်ငံနဲ့နေချင်းဆက်ဆက်နေတာပါရွှေပြောင်းဝင်ရောက်လာသည့်ဒုက္ခသည်တွေကိုဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲရဲ့အာဏာရပါတီကကျူဆိုတဲ့ဘက်ကရက်တီပေမဲ့သူ့ရဲ့မဟာမိတ်ဘာဗေးရီးယန်မြမောင်းအဖွဲ့ကတော့ဘသူကမှဒီနိုင်ငံတွင်းဝင်မပြမဲ့သူတွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်စစ်ဆေးဖို့တောင်းဆိုနေတာပါနောက်နောက်ဖက်အလုပ်ဖြစ်မဲ့အစီအစဉ်တရက်ကိုသဘောတူညီမှုရထားပြီလို့ဝန်ကြီးချုပ်မာကဲနဲ့ The Christian Social Union Party ပြည်ထောင်စုဝန်ကြီး Host Shihofaru ကပြောပါရယ် နိုင်ငံရေးခလုံးကွေးလျှောက်ထားသူတွေကိုစီစဉ်ဆဲကာလအတွင်းသူတို့တွေကိုလက်ခံထားမဲ့စန္ဒာတစ်ခုတည်ထောင်ဖို့တောင်းဆိုရေးသဘောတူညီခဲ့ကြတာလည်းဖြစ်ပါတယ်။တခြားဥရောပတိုင်းပြည်တွေမှာပါခလုံးကွေးတောင်းခံထားတယ်ဆိုတဲ့ဒုက္ခသည်တွေကိုဖော်ထုတ်နိုင်ရင်တော့သူတို့ကိုအဲ့ဒီတိုင်းပြည်စီဒါမှမဟုတ်ဩစတြေးလျစီပြန်ဖို့မှာဖြစ်ပါတယ်။ဒါမှလည်းဩစတြေးလျအစိုးရနဲ့သဘောတူညီမှုတော့မရသေးပါဘူး
။2015ခုနှစ်မှာအီရန်နျူကလ িয়ার အစီအစဉ်ဖျက်သိမ်းရေးစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အီရန်နဲ့အနောက်အင်အားကြီးနိုင်ငံ၄နိုင်ငံကခေါင်းဆောင်တွေတောက်ချန်နေမှာတွေ့ဆုံဆွေးနွေးကြမှာပါအမေရိကန်ပြည်အောင်စုကဒီသဘောတူစာချုပ်ကနေနှုတ်ထွက်သွားပြီးတဲ့နောက်အခုလိုတွေ့ဆုံဆွေးနွေးတာပါအီရန်နိုင်ငံသားဝင်ကြီးမိုဟာမက်ဂျာဘက်ဇာရစ်ဟာဗီတိန်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီနိုင်ငံသားဝင်ကြီးတွေနဲ့ဗီယက်နမ်မှာတွေ့ဆုံမှာဖြစ်တယ်လို့အီရန်နိုင်ငံပိုင်သတင်းဌာနကဒီကနေ့ကြေညာပါတယ်အီရန်သမ္မတဟာဆန်ရူဟာနီနဲ့ဆွစ်ဇာလန်နဲ့ဩစတြေးလျနိုင်ငံတွေကိုဒီသတင်းပတ်တွင်သွားရောက်ပြီးအီရန်နဲ့အနောက်နိုင်ငံတွေကြားရရှိခဲ့တဲ့သဘောတူညီချက်ဆက်လက်ထိန်းသိမ်းသွားနိုင်အောင်တန်တမာရေးအရာကြိုးပမ်းသွားမှာဖြစ်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေဖျက်သိမ်းရင်အီရန်အပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားပေးမယ်ဆိုပြီးဒီသဘောတူညီချက်မှာထည့်သွင်းချုပ်ဆိုထားခဲ့တာဖြစ်ပါတယ်။
အမေရိကန်တရားရုံးချုပ်တရားသူကြီးနေရာအတွက်ရထားတဲ့လေးစားပွဲပုဂ္ဂိုလ်လေးဦးနဲ့တွေ့ဆုံခဲ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုပြီးအနားယူရမယ့်အမေရိကန်တရားရုံးချုပ်တရားသူကြီးအန်ထိုနီကစ်ကန်နဒီရဲ့နေရာမှာအစားထိုးခံထားရေးအမည်စီရင်တင်သွင်းတဲ့ပုဂ္ဂိုလ်တဦးကိုဇူလိုင်9ရက်နေ့မှာကြေညာမယ်လို့လည်းသမ္မတကပြောဆိုလိုက်ပါတယ်။တင်းလာနေကသူတွေ့ဆုံခဲ့သူတွေဟာပညာရပိုင်းဆိုင်ရာနဲ့တခြားနည်းလမ်းတိုင်းမှာမတူကွဲပြားမှုပေါင်းစုံရှိတဲ့တိတ်ကုတ်ထူးချွန်ပြောင်ပြောင်သူတွေဖြစ်တယ်လို့သမ္မတထရမ့်ကတင်းနောက်တွေကိုတင်းလာနေမှာပြောပါတယ်။ရွေးချယ်ဖို့စဉ်းစားနေသူတူဦးချင်းနဲ့45မိနစ်လောက်စီကြာအောင်သမ္မတထရမ့်ကတွေ့ဆုံပြောဆိုတယ်လို့အင်ဗီရောပြောခွင့်ရဆရာဟက်ကဘီဆန်ဒါစ်ကတင်းလာနေမှာပဲပြောပါတယ်ခင်ဗျာ
။ရုရှားနိုင်ငံမှာကျင်းပနေတဲ့2018ကမ္ဘာဖလားဒုတိယအဆင့်ရှုံးထွက်ဒီကနေ့နောက်ဆုံးပွဲစဉ်မှာတော့ဆွီဒင်နဲ့ဆွစ်ဇာလန်တို့စိန့်ပီတာစဘတ်အားကစားခွင့်မှာအခုကစားနေကြတာမှာတော့တဖက်နဲ့တဖက်ကိုမသွင်းနိုင်ဘဲနဲ့တရေဖြစ်နေပါတယ်အပြန်အလှန်ကိုသွင်းနိုင်ရေးအခြေအနေရှင်းပြိုင်နေကြဆဲဖြစ်ပါတယ်အခုပွဲမှာသာဆွေးတင်နိုင်ခဲ့မယ်ဆိုရင်တော့1994ခုနှစ်အမေရိကန်မှာကျင်းပခဲ့တဲ့ကမ္ဘာဖလားပွဲမှာတတိယရခဲ့ပြီးတဲ့နောက်24နှစ်တာကာလအတွင်းပထမဆုံးအကြိမ်ဖြစ်ဆွေးတင်အသင်းကควอเตอร์ဖိုင်နယ်အထိတက်လာနိုင်မှာဖြစ်ပါတယ်ဆွစ်ဇာလန်အသင်းကတော့1954ခုနှစ်မှာကမ္ဘာဖလားကိုအင်းရှင်ဖြစ်လက်ခံကျင်းပခဲ့ခြင်းကတည်းကควอเตอร์ဖိုင်နယ်ကိုမရောက်ခဲ့ဘူးသေးပါဘူး။တကောင်ကျော်စနစ်ခွဲမှာတော့ကိုလံပီယာနဲ့အင်္ဂလန်အသင်းတို့မော်စကိုမြို့တော်ကစပါတက်အကစားရုံမှာကစားကြမှာဖြစ်ပါတယ်။နိုင်ငံတကာပွဲတွေမှာတော့ကိုလံပီယာအသင်းအနေနဲ့အင်္ဂလန်အသင်းကိုတကားမှမနိုင်ဘူးသေးပါဘူးရှင
်။ဆက်စင်ကြီးထံနဲ့ကိုအောင်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မလေးကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ဒီ27ရာစုပင်လုံးတတရအစည်းအဝေးကျင်းပရေးလုပ်ငန်းကော်မတီအစည်းအဝေးတွေစတင်တော့မယ့်အကြောင်းကိုတင်ဆက်ပေးကြပါမယ်။ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့တိုင်းရင်းသားနဲ့နိုင်ငံအဖွဲ့တွေရဲ့အစည်းအဝေးကလာမယ့်ကာလမှာကျင်းပမယ့်ပြည်အောင်စုငြိမ်းချမ်းရေးညီလာခံမှာအရေးကြီးတဲ့ဖက်ဒရယ်မှုတွေချမှတ်ဖို့ဦးတည်ဆောင်ရွက်ကြိုးပမ်းသွားမယ်လို့ဆုံးဖြတ်ခဲ့ကြပါတယ်။လာမယ့်ဇူလိုင်လ4ရက်နေ့မှာဆိုရင်တော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးကျင်းပရေးအတွက်လုပ်ငန်းကော်မတီအစည်းအဝေးတွေစတင်တော့မှာလည်းဖြစ်ပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ဆက်ထားပါတယ်ရှင်။
ဟုတ်ကဲ့ပြည်တော်စုငင်းချင်းညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးကိုဒီလ17ရက်နေ့ကနေ16ရက်နေ့အထိကျင်းပဖို့ပြင်ဆင်နေပြီးပြီးခဲ့တဲ့လကုန်ပိုင်းကတော့လုပ်ငန်းညင်ဆိုင်အစည်းအဝေးတွေကိုအလွတ်တဘောဆွေးနွေးခဲ့ပါတဲ့ဇွန်လ29ရက်နေ့ကကျင်းပခဲ့တဲ့ UPDJC ကပြည်တော်စုငင်းချင်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးမှာအစိုးရနဲ့နိုင်ငံရေးပါတီအစုအဖွဲ့တွေက2018ခုနှစ်မှာနောက်ထပ်ညီလာခံတစ်ကြိမ်နဲ့2019ခုနှစ်မှာညီလာခံတစ်ကြိမ်ကျင်းပဖို့နောက်အဲ့ဒီညီလာခံ၃ကြိမ်အတွင်းမှာအရေးကြီးတဲ့ Federal ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာအခြေခံမူတွေချမှတ်ဖို့တင်ပြခဲ့ပါတယ်။ဒီတင်ပြချက်နဲ့ပတ်သက်ပြီးထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အစည်းအဝေးကလက်ခံသဘောတူကြောင်းဆုံးဖြတ်ခဲ့တယ်လို့ပို့မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့ဒူဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါတယ်။လာမယ့်ဇူလိုင်လ4ရက်နေ့မှာဆိုရင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးကျင်းပရေးအတွက်လုပ်ငန်းကော်မတီအစည်းအဝေးတွေစတင်တော့မှာဖြစ်ကြောင်း UPDJC ရဲ့အတွင်းရေးမှူးတဦးဖြစ်တဲ့ဦးလောင်မောင်ရွှေကပြောပါတဲ့
အခုလာမယ့်ဇူလိုင်လ4ရက်5ရက်6ရက်နေ့တွေမှာလုပ်ငန်းကော်မတီတွေရဲ့အစည်းအဝေးတွေရှိပါတယ်ဒီလုပ်ငန်းကော်မတီတွေမှာသက်ဆိုင်ရာကဏ္ဍ5ခုကနေပြီးတော့ တမတ်ပေးထားတဲ့ခေါင်းစဉ်တွေကနေပြီးတော့မှဘူဝါဒဖြစ်နိုင်ပွဲရှိတဲ့အချက်တွေကိုကျွန်တော်ညှိနှိုင်းဆွေးနွေးဖော်ထုတ်ဖို့ပါပဲ။ဒါပြီးရင်တော့ကျွန်တော်တို့ UPDC ရတဲ့ဆက်ညီလာခံတင်မယ်။ညီလာခံမှာတော့ကျွန်တော်တို့ညီငယ်ညီလာခံ21ရာစုပြင်တော့တရအစည်းအဝေးရဲ့ဒီ Union Act ပေါ့ကျွန်တော်တို့သဘောတူညီစာချုပ်အစိတ်ပိုင်းဆက်အနေနဲ့ပေါ်ထွက်လာမှာဖြစ်တယ်ဗျာ။
ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံအစည်းအဝေးမှာနိုင်ငံရေးကဏ္ဍ၊စီးပွားရေးကဏ္ဍ၊လူမှုရေးကဏ္ဍ၊လုံခြုံရေးကဏ္ဍနဲ့မြေယာနဲ့သဘာဝပတ်ဝန်းကျင်ကဏ္ဍဆိုပြီးကဏ္ဍကြီး၅ရပ်ကိုဆွေးနွေးကြမှာဖြစ်ပါတယ်။လောလောဆယ်အခြေအနေမှာဒီကဏ္ဍကြီး၅ရပ်အနက်က၄ရပ်အတွက်ခေါင်းစဉ်တွေချမှတ်ထားနိုင်ပေမဲ့လုံခြုံရေးကဏ္ဍအတွက်တော့ပြန်လည်ညှိနှိုင်းရမှာရှိနေတယ်လို့ဦးလောင်မောင်ရွှေကပြောပါတယ်
။ကဏ္ဍ၄ရပ်မှာတော့ခေါင်းစဉ်တွေကျွန်တော်တို့ရှိတဲ့ကောင်းတဲ့အတိုင်းပဲကျွန်တော်ဆွေးနွေးမယ်။အဲ့တော့လုံခြုံရေးကောင်းစေရတော့ကျွန်တော်တို့အခုကျွန်တော်ဒီညှိနှိုင်းနေကြရဖြစ်တယ်ပေါ့
။ပြီးခဲ့တဲ့လအတွင်းက21ရာစုပင်လုံတတိယအစည်းအဝေးကျင်းပရေးအတွက်အလွတ်သဘောညှိနှိုင်းဆွေးနွေးစဉ်မှာလုံခြုံရေးကဏ္ဍမှာတက်တွေပြန်လည်ပေါင်းစည်းရေးဆိုတဲ့အချက်မှာညှိနှိုင်းလို့မပြီးပြတ်တာတွေရှိခဲ့ပါတယ်။ဥက္ကမြင့်ထွန်းကလာမယ့်ညီလာခံမှာလုံခြုံရေးဆိုင်ရာကိစ္စရပ်ကိုထည့်သွင်းဆွေးနွေးဖို့ရှိကြောင်းအခုလိုပြောပါတယ
်။ဆိုတော့ဒီလုံခြုံရေးကဏ္ဍနဲ့ပတ်သက်လို့ရှိရင်ဒီတတိယပင်လုံးအစည်းအဝေးမှာကျွန်တော်တို့ဆွေးနွေးကြမယ်။သို့တော်လည်းပဲကျွန်တော်တို့သဘောတူညီချက်ဆုံးဖြတ်ချက်အထိတော့မလုပ်ဘူးပေါ့။ဆွေးနွေးတာတော့ဆွေးနွေးကြမှာဖြစ်ပါတယ်
။မနေ့ကမှစတင်မဲ့လုပ်ငန်းကော်မတီအစည်းအဝေးတွေမှာတော့ကဏ္ဍ၅ရပ်နဲ့ပတ်သက်ပြီးအကျေအလေညှိနှိုင်းဆွေးနွေးနိုင်မယ်။တချို့အချက်လက်တွေမှာသဘောတူညီချက်ရရှိနိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့နှစ်မေလကနောက်ဆုံးကျင်းပတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံဒုတိယအစည်းအဝေးမှာ UPDJC ကပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီကတင်ပြတဲ့အချက်41ချက်အနက်မှာ38ချက်ကိုသဘောတူညီပြီး Union Accord ခေါ်ပြည်တော်စုသဘောတူစာချုပ်အစိတ်အပိုင်းဖြစ်လက်မှတ်ရေးထိုးခဲ့ကြပါတယ်ဒီညီလာခံပြီးတဲ့နောက်မှာပြည်တော်စုကခွဲမထွက်ရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်အရေးကိစ္စနဲ့လုံခြုံရေးကဏ္ဍတက်တွေပြန်လည်ပေါင်းစည်းရေးကိစ္စတွေကိုမညီနိုင်နိုင်တာကြောင့်တနှစ်ကျော်ကြာတဲ့အထိ21ရာစုပင်လုံတတိယအစည်းအဝေးကိုမကျင်းပနိုင်ခဲ့ပါဘူး
။ကိုမှုဆော်တင်ဆက်ထားဖြစ်ပါတယ်။ခုထောက်မှာတော့ကချင်ခေါင်းဆောင်၃ယောက်ကိုတရားစွဲဆိုမှုမှာအမှုကိုပလတ်ပေးဖို့ရှောက်လဲထားတဲ့အကြောင်းကိုလည်းတင်ဆက်ပေးကြပါမယ်။တိုက်ပွဲတွေရည်ရည်နဲ့စစ်ပေးတဲ့ပိတ်မိပြည်သူတွေလွတ်မြောက်ရေးဥဆောင်ခဲ့တဲ့ကချင်ခေါင်းဆောင်၃ယောက်ကိုတက်ကိုအကြည့်ညိုပြက်အောင်လုပ်တဲ့ဆိုပြီးတော့အတရေဖြတ်မှုပုံမှန်900နဲ့တရားစွဲဆိုမှုမှာအမှုမခိုင်လုံတဲ့အတွက်အမှုကပလတ်ပေးဖို့ဒီကနေ့ကချင်ပြည်နယ်တရားလွတ်တော်မှာတရားစွဲခံရသူတွေဘက်ကရှောက်လဲခဲ့ကြပါတယ်။ငြိမ်းချမ်းရေးဖော်ဆောင်မယ်ဆိုတဲ့အန်တိုဒီအစိုးရလက်ထက်စစ်ပွဲတွေရပ်ပေးဖို့ကချင်ပြည်နယ်အပါအဝင်ရန်ကုန်မန္တလေးနဲ့တခြားမြို့ကြီးတွေမှာငြိမ်းချမ်းစွာဆန္ဒဖော်ထုတ်သူတွေကိုဥပဒေပုံမှန်အမျိုးမျိုးတက်ပြီးတော့တရားစွဲဆိုနေတဲ့လို့ရဟာမေးခွန်းထုတ်စရာဖြစ်နေတယ်လို့လည်းဝေဖန်ထားကြပါတယ်။မက်ဆူမွန်ကပြည်စုံကိုပြောပြပေးပါလိမ့်မယ်။ဟုတ်ပါတယ်။တကြောပြန်ကချင်စီရေးပြိပခါတဲ့ထောင်ချီပိမ့်မိနေတဲ့စစ်ဘေးသင့်ပြည်သူတွေကထုတ်ရင်းနဲ့တိုက်ပွဲတွေအများဆုံးရပ်ပေးဖို့ကချင်ပြည်နယ်မြကြီးနားမြို့မှာလမ်းလျှောက်စရာပြခဲ့တဲ့ဒေသခံပြည်သူထောင်ချီပါဝင်တဲ့လှုပ်ရှားမှုကိုဦးဆောင်ခဲ့သူ၃ဦးဖြစ်တဲ့ဦးလမ်ဆောင်ဦးဇော်ချတဲ့ဒေါ်နံပူတို့ဟာတပ်မတော်ရဲ့ဂုံတိုက်ခါညှို့နှံအောင်ပြောဆိုဆန္ဒပြခဲ့ကြတဲ့ဆိုပြီးရောက်ပိုင်းတိုင်းစစ်ထာတာချုပ်ဒုတိယပိုးဘူးကြီးမျိုးပေဦးကရာဇသက်ကြီးပုံမှန်900အတရေဖြတ်မှုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။တရားစွဲဆိုခံထားရသူတွေကတချို့ကတော့ဒီရင်မှာမြကြီးနားမြို့နယ်စခန်းဘူးကတရားလိုလုပ်ပြီးရိစုစီဥပဒေပုံမှန်19နဲ့အမှုစွဲဆိုပြီးတော့ဂွေတန်တဲ့ထောက်တန်းစီရင်ချက်ချပြီးဖြစ်ပါတယ်။အခုလိုဖြစ်စဉ်တစ်ခုတည်းကိုပဲတကြိမ်စွဲဆိုတဲ့အမှုကတော့တရားဥပဒေကျင့်သုံးတဲ့မညီညွတ်တဲ့အတွက်အမှုကနေပလတ်ပေးဖို့ကချင်ပြည်နယ်တရားလွှတ်တော်တရားရုံးကိုဥတိုက်လျှောက်ထားမှုကိုဒီကနေ့ပထမအဆုံးအချိန်ပြည်နယ်တရားလွှတ်တော်ရုံးမှာအပြန်အလှန်လျှောက်လဲကြတဲ့အခြေအနေကိုတော့တရားစွဲဆိုခံရသူတဦးဖြစ်တဲ့ဦးလောက်ဆောက်ကအခုလိုပြောပြပါဗျ
။ဒီပြည်ပြဘုံမကြီးမျိုးမျိုးဥပဒေနဲ့တရားလိုလို့ပြီးမှတတ်မတော်ရဲ့ပြည်ပြည်ချက်ချက်တဲ့တရားချက်ချက်တဲ့ဆိုပြီးမှကျွန်တော်တို့ကိုတရားစွဲဆိုထားတာပါတယ်။အဲ့ဒါမြင်းနယ်ကမှတရားလိုပြည်ပြဘုံမကြီးမျိုးမျိုးဥပဒေစုပြီးတဲ့နောက်ပိုင်းမှာဒီအမှုဟာကျွန်တော်တို့အမှုကြီးဆောက်ဖို့အတွက်မတင်တော့ဘူး။ဒါဥပဒေကြောင့်ရကျွန်တော်တို့မာရင်းနေတဲ့အားတွေရှိတယ်ဆိုပြီးမှကျွန်တော်တို့ဘက်ကလည်းရှေ့နယ်ကတော့ဒီအချင်းချင်းတရားလွတ်တော်ကိုပြည်မှုကိုချေထက်ဖို့အတွက်တင်တင်းထားတာပေါ့။အဲ့ဒါကိုကျွန်တော်တို့အချင်းချင်းတရားလွတ်တော်ဘက်ကလက်ခံပြီးမှဒီနေ့ကတော့ဒီအမှုနဲ့ပတ်သက်ပြီးမှပြည်လူဆိုင်ဘက်ကဥပဒေအရရှိရောကျွန်တော်တို့ဘက်ကရှေ့နယ်ရောကျွန်တော်တို့ဒါဆောက်လဲချက်ပေးတာဖြစ်ပါတယ်။ဒီနေ့ကတော့ဒီပြည်လူဖြစ်တဲ့ဒီပြည်ဘုံမူကြီးမျိုးမျိုးဦးကမလာရောက်ပါဘူး။အဲ့ဒီသူ့ရဲ့ကိုစားဆိုပြီးမှဘုံမူနေမျိုးဦးဆိုသူက ကျွန်တော်တို့ဘက်ကတော့ဒီအမှုဟာဥပဒေအကြောင်းအရကျွန်တော်တို့ကစစ်စင်တစ်ခုတည်းကိုပဲအခြေခံပြီးတော့ကျွန်တော်တို့အစိုးရဘက်ကနေကျွန်တော်တို့မကြင်တရားဆွဲလို့မျိုးပုံစံဖြစ်နေပြီဆိုတဲ့ဟာကိုကျွန်တော်တို့တင်ပြထားတာပေါ့နော်
အခုလိုတရားလွှတ်တော်ရဲ့အဆုံးဖြတ်ကိုစောက်စားနေသေးပါပဲတရားခွေခဏရထားတယ်လို့ဦးလောက်ဆောက်ကပြောပြပါတယ်
အမှုတွေကတော့ချင်းပြည်နယ်တရားလွှတ်တော်ဘက်ကရောက်တာ ကိုပုံကန်ဆန့်ကျင်တဲ့ကျွန်တော်တို့စံတပြလေးဆောင်တာလည်းမဟုတ်ပါဘူးကျွန်တော်တို့ကဘေးဘေးပိတ်စုပုံကလည်းထိခိုက်ကြခြင်းလည်းမဟုတ်ဘူးကိုယ့်ရဲ့ဒီသူတွေကိုယ့်ရဲ့နိုင်ငံဒီနိုင်ငံသားတွေကိုယ့်ရဲ့မိသားစုတွေဆွေမျိုးတွေအားလုံးကတော့ဒီ25ပြည့်ပွဲထဲမှာပြည်ဥ့နောင်ထားတဲ့အတွက်ကြောင့်မို့ထောင်ရဲ့ချီပြည်တူတွေကိုအမြန်ဆုံးနိုင်ငံတော်အစိုးရကနေအမြန်ဆုံးကေတင်ပေးပါ
ยังยังยังโอ้ที่ก้าอุตสาห์ไปพอสาวเวสุดเลยอันนี้สุยาเลทที่เราเยอะยังยังยังเหล่าชาติเรากูแพ้ซีเยี่ยอยู่ในร่างกายเราเบิกโอทุกสิ่งผิดดีเลยลูกลูกเหยื่อเหล่าชาติก็เชื่อเชื่อได้อู้คนเราว่าวิบากไล่ไปเลยแต่เมื่อวานนี้ที่เรามาเฟซบุ๊กเหรอฮะนี่นะบอกเลยเอ็นดีสุยาเนี่ยเนี่ยรูปการณ์ที่เรามาโอ้ที่เยอะยังสังข์ของเนี่ยมูอาเมริกาเวียดนามบอกเลยเราชอบบอกเลยแต่หน้าจะไปเรียกเชื่อเชื่อได้ประมาณเลยรูปการณ์การเงินเราอุตส 气的出来也没对要过。哎呦哎呦就是他那家会的气的气的我们就是比如容易增加的气的气的嘛就是就是那些气放下来的就能入没对要过。
啊哭个气楼下的这个摔手他的不满啊呀个比如我说的差的五个也撇的所以哎你都那得替偷的撇的别的也是楼撇的差不来的不满撇的是。
那是我的事他撇的哭的卡马罗的给压比呢嘛不就只有塞图也有干个家的人过来的塞比的嘛的。不就算只有塞图没给压比呢所以也是真的给你留留配置为干你不要听你干个神啊跑透开嘛这是呀也得不干你大西被别看压吧的。不就算哈皮马也轮来也怕给你掉撇别没了比年的这是我们是也对干个大撇的路嘞神啊跑透刚上那个表啊的。但是那的大队嘛不就有图塞图也怕 NLC 把的对马嘞，他把他过来问心里在话嘞，他一直在 view 马外这边到，那个人家这边被捕他话嘞。
个亚比那段，不就红山接油土晒成砖卖宝马？个印尼破事的干嘞，这个你们嘞嘛，干过山的不偷烟嘛？今年也在破事干嘞，三四百平方的比路开路，十平老江边来来亚来路，山的不偷搞么的江上，空多嘛个苦路表话嘞。
我们搞了一年了，怎么都这多？你不要了，再来两天呢？怎么这个比较了呀？怎么这个多？一场雨就淹了，抽的刚才太差了的，那我家都淹了，那不管保温的了，大家那天差差的，是的，但是这天老的怎么看着这淹了来的？
山那坡头路路的上看哈，来个牛嘞，那一身瘦马干的，说到些个黑蛋些多，单单那女家伙背那上看路嘛，也得不干的被扁担撕开了哇。今年收药时节呢，不久红山就有出三九庄买时节，干过一代江湖了。山那坡头我们的钢双空刀马个苦路表完了。
不久红山收了下，我皮马也路来一发现都在退了，我们从今年呢。在产品的系列多一种路啊，比今年在五都要做差不多一种路，那么看来啊，比个太高一点的去跑嘞。
另外，我们有比如板桥嘛，三那坡头块段，在三亚过江家大比大路，看到马个表完了。个亚比那段，路来一百块，不叫红山就要做长西镇江，没三牛呢，今年都走过去了，五二年五个明星你知道吧？
是，怎么会要做差了呗嘞？不叫那个了，但有这个一样的，我来要做就差了呗嘞。
不叫要做三九一嘛，个亚比呢 ，NLD 八的段嘛嘞，都包上过来木的心里吧嘞。不久红山只有他是一家阿明国人母的心里在播你能带面的来路阿明的母子的会有比都路到故事来到达看西族的表话
的你可能也不叫我看过的虽然他不叫我进入客人里面人家的里面什么的都有人啊阿三你也讲了对面那块你怎么给他妈的叫别人家的哎家的嘛不错红山也这边路阿三你另一个讲如果将大困不要的去嘛这个领域啊高温去了这个路都有人家把那些哪里对吧你就我帮我对你了没有把那我都有用了这么细节出来别人我给你这样这样呢这片路就那个分离出去了
今年收养你呢，不就接受三西部楼兰里的楼？比你路过西边的那个咯，他们将要把在木木西的接受三西木多，赶快离开家了吧。
ပြည်ပြည်နယ်လွယ်ကော်မြို့နယ်ကလူထုပန်းချံမှာဘူကျုံစံကျေးရုပ်စိုက်ထူသရှိမဲ့စီစဉ်ကိုရပ်တန့်ပေးဖို့ပြည်နယ်တွင်လူထုအသင်းဖွဲ့တွေကနေပြည်နယ်ဆိုရကိုစုံလဆက်ရှိရနေတော့ကအိတ်ဖွဲ့တဆောင်ပေးဖို့ခဲ့ပေမဲ့လည်းပြည်နယ်ဆိုရအနေနဲ့ဆက်လက်လှုပ်ဆောင်သွားမဲ့အခြေအနေမှာရှိနေပါတယ်။နိုင်ငံရေးလှိလာသူတောက်တာရံမျိုးသိန်းအနေနဲ့ကတော့တိုင်းရင်းသားဒေသတွင်ဘူကျုံစံရု ဒီလိုတော့လုံရမျိုးတွေကိုအကြောင်းပြုပြီးတော့ဒီတိုင်းရင်းသားတွေအချားမှာစီလုံးညီညွတ်မှုရောရဲလာမယ်၊သွေးကွဲလာမယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီပြည်ပြောင်းလဲရေလုံခြုံရေးစဉ်ကြီးကိုအကြီးအကျယ်ထိခိုက်စေနိုင်တယ်လို့မြင်ပါတယ်။နောက်အဲ့ဒီလိုဖြစ်စဉ်တွေဟာကြဆုံးသွားတဲ့ဘုကြောင့်ဆိုင်ရဲ့ပုံရိပ်ကိုလည်းပဲအကြီးအကျယ်နိုင်တာမို့လို့
ပြည်တော်စုဆိုရအနေနဲ့နော်ငါမင်းရတော်သမရအနေနဲ့သက်ဆိုင်ရာကြီးနဲ့အစိုးရတွေကိုညှိနှိုင်းပူးပေါင်းဆောင်ရွက်ပြီးတော့အများဆုံးတာမြင့်မှုလိုအပ်တယ်လို့မြင်ပါတယ်။အမျိုးရသိမှုကစီဖွဲ့ချုပ်ရေကောက်ဖွဲ့ကနိုင်ရအစိုးရဖွဲ့လာပြီးနောက်ပိုင်းမှာတိုင်းနယ်ပြည်နယ်လိုက်ဗိုလ်ချုပ်ဦးစန်းကျော်စုစားရှိမှုဟာပုံမှန်များပြားလာသလိုတိုင်းသားပြည်နယ်တွေမှာဗိုလ်ချုပ်ဦးစုစားရှိမှုကြ
ဒီကိစ္စကိုတိရခန်တွေကကန့်ကွက်ခဲ့ကြသလိုမိုးပြင်းတဲ့အတွင်းမြေကူးစရာကိုဗိုလ်ချုပ်အောင်ဆန္ဒရာအမည်တမမှုပေါ်တိရခန်မုံကရင်ပိုးတိုင်းသားတွေကလည်းကန့်ကွက်မှုတွေနဲ့ကြုံခဲ့ရပါတယ်ခင်ဗျာ
နိုင်ငံတွင်ပြပထားဖြစ်ပါတယ်ခုခါမှာတော့ဒီဂျွန်လာအတွက်ချီကျူးတိုက်တဲ့သူဖြစ်ဂရင်းလိုက်သဘာပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့ကိုရွေးချယ်လိုက်တဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်စကိုင်းတိုင်းဒေသကြီးဒီပေးရင်ွယ်ကြီးရွာကဂရင်းလိုက်ဆိုတဲ့သဘာပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့လူမှုဖွံ့ဖြိုးတိုးတက်ရေးအသင်းကိုဂျွန်လာအတွက်ချီကျူးဂုဏ်ပြုထားတဲ့သူဖြစ်နိုင်င ပဝန်ကျင်ထိမ့်သိမ်းလှူရှားသူတွေကတိုက်တွန်းကြပါတယ်။ပြည်စုံကိုတော့ကောင်းဆိုင်ဟင်ကပြပြပေးပါလိမ့်မယ်။
နိုင်ငံတော်နိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကပရိဟိတလူမှုအကျိုးဆောင်ပြုတဲ့ပြည်သူပြည်သားတွေတဲကချီးကျူးဂုဏ်ထိုက်သူတွေကိုလာဆင်ရွေးချယ်ပြီးအတိမဲ့ပြုနေတာပါ။စကိုင်းတိုင်းဒေသကြီးဒီပေရင်ခွဲကြီးရွာက Green Life ဆိုတဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့လူမှုဖွံ့ဖြိုးတိုးတက်ရေးအသင်းကိုဂျွန်လာအတွက်ချီးကျူးဂုဏ်ထိုက်သူတွေအဖြစ်ရွေးချယ်ကြောင်းကိုမနေ့ကထုတ်ပြန်လိုက်ပါတယ်။အခုလိုအစိုးရတတိယအနေနဲ့လူငယ်တွေရဲ့ကြိုးစားအထောက်အမှုကိုအတိမဲ့ပြုပေးတာတွေကိုကွန်ပျူတာမျိုးတွေဒီထက်မကပုံမှန်လှူဆောင်ပေးပြီးကျေကျေပြင်းပြင်းပူအောင်ဆောင်ရွက်ဖို့လိုတယ်လို့2011ခုနှစ်တုန်းကဒီပေရင်ချေးရွာကလူငယ်တွေကိုပတ်ဝန်းကျင်ထိန်းသိမ်းရေးတင်းနေပူဇော်ခဲ့သူတမ္ပဒီပါလူမှုအဖွဲ့အစည်းကဒေါက်တာခင်စောဝင်းကပြောပါတယ
်ဒီကမကပို့ပြီးကျေကျေပြင်းပြင်းလုပ်ပေးဖို့လိုတယ်ဒါပေမဲ့ပြည်သူ့ရဲ့လူတွေအဖွဲ့အစည်းတွေကတွေ့နေတဲ့ကဟိုကန့်ကန့်ပေးရမယ်လေဟုတ်လားအခုကအစိုးရဘက်ကနေပြီးတော့ယူဆတာသူတို့အနေနဲ့ဟိုတိမပြူတာလေကျောင်းကျေကျေမြန်သူနေတဲ့ကပူပေါင်းဆောင်ရွက်မှုကမရှိသေးဘူးဒီကမကောက်ဖို့လိုပါတယ်နော
်မြမအစိမ်းရကွင်ရကဆရာမကြီးဒေါ်ဒေဝီတက်စင်ကတော့အခုလိုအတိမတ်ပြုချီးကျူးကမှုတာဟာပြည်သူအကျိုးပြုလုပ်ငန်းတွေကိုလှူဆောင်နေတဲ့လူငယ်တွေအတွက
်ဘယ်သူပဲဖြစ်ဖြစ်ပေါ့အလုပ်တစ်ခုလုပ်နေပြီအတိမတ်ပြုခံရတယ်ဆိုရင်ဒါသူ့အတွက်ကအားတစ်ခုပဲတွန်းအားတစ်ခုပဲလေအဲ့တော့ဒါဟာကောင်းပါတယ်လူငယ်တွေ
နိုင်ငံတော်တိုင်းမြန်မာရဲ့ချီးကျူးကမှုကိုခံရတဲ့ Green Life အဖွဲ့ကတော့သူလိုပဲတခြားဒေသတွေမှာလည်းပတ်ဝန်းကျင်ထိန်းသိမ်းဖို့အတွက်အသိပညာပေးပြီးလှုပ်ဆောင်ပေးပါလို့ Green Life အဖွဲ့ဝင်ကိုမျိုးမြင့်မြစ်ကပြောပါတယ်
။ကျွန်တော်တို့ပတ်ဝန်းကျင်မှာရှိတဲ့စိတ်ဝင်စားတဲ့ပေါ်သူတို့လာပြီးချင်းချင်းတွေရွာတွေကိုကျွန်တော်တို့ကြိုက်ပြီးတော့အဲ့လိုမျိုးအသိပညာကျွန်တော်လှုပ်ဆောင်နေရတယ်လက်တွေ့ပြပြီးတော့ပတ်ဝန်းကျင်အဲ့ဒီရွာတွေမှာသွားပြီးလှုပ်ဆောင်နေတာသူတို့ဘေးရွာတွေကိုလည်းကျွန်တော်တို့ဒီပညာနေပါတယ်ပေါ့အဲ့လိုမျိုးရက်ဆာလှုပ်ပြီးနိုင်ကျွန်တော်ကောင်းတယ်ပေါ့ငိုရတယ်တင်းငါတော့လောက်ထားတယ်ပေါ့
နိုင်ငံတော်ရမင်ငါပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ Green Life အတင်းရဲ့ကျိုးပဲအောက်ထုတ်မှုတွေဟာမိမိတို့နိုင်ငံမျိုးရွာရှိခွေများအားလုံးကအတွေ့အကြုံ၄ဆပွဲပြည့်ကူဖြစ်တယ်လို့ချီးကျူးကွန်ပျူတာပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြည်ပချင်းည10:00မှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာညချက်မှာတော်တာရှင်များရှင်။2018ခုနှစ်ဇူလိုင်လ3ရက်အင်္ဂါနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်ဝေချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10:00အထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့အမေရိကန်နိုင်ငံရေးအပြင်အင်္ဂါညတိုင်းလေလိုင်းစီစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုရေဆုံးတော့ဦးသိန်းထိုင်ဦးတင်ဆက်ထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြအောင်ပါရှင
်။ပြည်ယုံချုပ်တရားသူကြီးအန်တိုနီကနေဒီဒီလကိုနားယူတော့မှာဖြစ်ပါတယ်။သူနေရာစားထုတ်ခံထားမဲ့သူကိုဒမရဒေါ်နယ်ထရန့်စဉ်းစားနေချိန်မှာပဲဝါရှင်တန်နိုင်ငံရေးအတိုင်းအဝန်းကြားမှာလဲတရားသူကြီးခံထားရေးအရင်တော့ငင်းပွားခဲ့ကြတဲ့စင်လာတိုင်းတစ်ဖက်နဲ့တစ်ဖက်အခြေတင်တိုက်ပွဲတွေဆင်မှုပြင်နေကြပါလေ။တပ္ပရဒေါ်နယ်ထရန့်ကတော့တရားသူကြီးအဖြစ်စာထုတ်ခံထားမဲ့သူကိုဇူလိုင်လ9ရက်နေ့ဆိုတင်သွင်းကြေညာမယ်လို့အချိန်မဆွဲတော့ပဲ Twitter ကနေရေးခဲ့တယ်လို့ Fox ရုပ်သံကလည်းအခုလိုပြောပါတယ
်။ I'm going to pick the right person. I'm going to pick somebody that's
ကျွန်တော်အသင့်တော်မှန်ကန်တဲ့သူကိုရွေးချယ်မှာပါ။အင်မတန်ထူးချွန်တဲ့သူတယောက်ကိုကျွန်တော်ရွေးချယ်မှာပါ။
အထက်လွှတ်တော်မှမစ္စမကော်နယ်တို့လူရီပါဘလီကန်အမတ်တွေကတော့သမ္မတအဆိုပြုတဲ့သူကိုခံထားရေးနိုဝင်ဘာလွှတ်တော်ဂျာကလာရွေးကောက်ပွဲတွေမတိုင်ခင်အတည်ပြုပေးမယ်လို့ဂရီဘေးပြောဆိုနေပါတယ်
။ The Senate will vote to confirm Justice Kennedy's successor this fall.
တရားသူကြီးကနေဒီနေရာဆက်ခံမဲ့သူကိုအထက်လွှတ်တော်အနေနဲ့ဒီဆောင်းဥပောက်မှာမဲခွဲအတည်ပြုပါမယ်။သမ္မတရဲ့အဆိုပြုချက်ပေါ်မျှမျှတတစဉ်းစားဆုံးဖြတ်တင်ပါတယ
်။သမ္မတဥပောက်မှာလက်ထက်တုန်းကနောက်ဆုံးတရားရုံးချုပ်တရားသူကြီးခံထားခဲ့တာကို Republican ဘက်ကဒီပြုပေးကိုညှင်းဆုပ်ခဲ့တာကြောင့် Democrat တွေအမြဲထွက်ခဲ့ကြပါလေ။တရားရုံးချုပ်အတွင်းမှာတွေးခေါ်ရလက်ရတစ်ဖက်တည်းစုသွားခဲ့မယ်ဆိုရင်တရေသားဖြတ်ချခွင့်၊ကျန်းမာရေးဆောင်လျှောက်ခွင့်၊လိင်လူချင်းစုံမဲ့ခွင့်ခွင့်ရေးတွေနဲ့အမေရိကမှာအလုပ်သမားတမက်ကခွင့်ရေးစတာတွေပေါ်လာမယ့်ဆယ်စုနှစ်တွေအတွင်းရိုက်ခတ်မှုတွေရှိလာနိုင်တယ်ဆိုပြီး Democrat တွေကသတိပေးနေကြတာပါ။ Democrat ထက်လွတ်တော်မှ Chuck Schumer ကခုလိုပြောပါလေ
။ After Kennedy's departure,The Supreme Court will be evenly divided between justices appointed by Republican presidents.
တရားသူကြီးကနေဒီမရှိတော့ဘူးဆိုရင်တရားရုံးချုပ်အတွင်းမှာ Republican သမ္မတခန့်ထားတဲ့တရားသူကြီးတွေနဲ့ Democrat သမ္မတခန့်ထားတဲ့တရားသူကြီးတွေဆိုပြီးအညီအမျှကွဲထွက်သွားပါလိမ့်မယ်။ American ပြည်ထောင်စုရဲ့ဥပဒေနိုင်ငံသားတွေရဲ့အခွင့်အရေးတွေအပေါ်တရားသူကြီးကနေဒီနေရာဝင်ယူမဲ့သူရဲ့ဩဇာတက်ရောက်မှုဟာမျိုးဆက်နဲ့ချီနှစ်ပေါင်းများစွာရှိနေမှာပါ။
သမ္မတထရန့်ကန်ထားဖို့ဆိုပြမဲ့သူကိုဒီမိုကရက်တွေဘက်ကသူတို့ရင်အားတက်တက်နဲ့ကန့်ကွက်ပြေးတားဆီးနိုင်တဲ့အခြေအနေမရှိပါဘူး။ဒါပေမဲ့လည်းသတိသားဖြစ်ချခွင့်ခွင့်ရေးထောက်ခံတဲ့သူတွေလိုသဘောတော်မတင်ပါတဲ့ Republican တွေနောက်သမ္မတထရန့်တင်လာနိုင်တဲ့သူတွေကိုလက်မခံတဲ့ Republican တွေနဲ့ပူးပေါင်းပြီးဒီမိုကရက်တွေဘက်ကကန့်ကွက်နိုင်ပါတယ်။Republican ထက်လွတ်တော်အမတ် Susan Collins ကဆိုရင်သမ္မတထရန့်ခန့်မဲ့သူတွေထဲမှာသူမထောက်ခံတဲ့သူတွေရှိတယ်ဆိုပြီး ABC ရုပ်သံကိုပြောပါတယ်။
could not vote for
သမ္မတထရန့်ကတော့တရားသူကြီးအသည့်ခန္ဓာကြီးနဲ့ပတ်သက်လို့စဉ်းစားတဲ့အခါမှာသရေသားဖြတ်ချခွင့်ခွင့်ရေးကိုထောက်ခံသူလားကန့်ကွက်သူလားဆိုတဲ့အချက်ကိုအခြေခံဆုံးဖြတ်မဖြတ်ပြောဖို့မကြသေးခင်တော့မီဒီယာနဲ့တွေ့ဆုံမေးမြန်းခန်းမှာညှင်းဆိုတော့ပါလေဒါပေမဲ့လည်း2016ခုနှစ်ကသမ္မတရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့တဲ့အချိန်ကတတိုင်းပြည်လုံးမှာသရေသားဖြတ်ချခွင့်ခွင့်ရေး1983ခုနှစ်ကတရားရုံးချုပ်ကဆုံးဖြတ်ထားတာကိုပြန်ပြင်ဖို့သူ့မှာရွေးချက်ရှိတယ်ဆိုတာအတိအလင်းရှင်းပြပြောဆိုခဲ့ဘူးပါလေ
In my opinion because I am
ဒီကနေ့ကသမ္မတထရန့်တရားရုံးချုပ်တရားသူကြီးအဖြစ် Neil Gorsuch ကိုပထမဆုံးဆိုပြခဲ့တဲ့အချိန်အထက်လွှတ်တော်ဒီမိုကရက်အမတ်3ယောက် Republican တွေနဲ့အတူပူးပေါင်းပြီးထောက်ခံအတည်ပြုပေးခဲ့ပါလေသမ္မတထရန့်ဟာသူ့ရဲ့သမ္မတသက်တမ်းအတွင်းတရားရုံးချုပ်မှာနောက်ထပ်တရားသူကြီးတွေဒီထက်ပိုပြီးတော့ရွေးချယ်ဖို့အဆိုပြုလာရနိုင်ခြေရှိနေပါလေအခုအနားယူသွားတဲ့တရားသူကြီးကနေဒီယားအသက်80ကျော်နေပြီဖြစ်တဲ့တရားသူကြီး၄ဦးတွေကတယောက်ဖြစ်ချောင်းပါခင်ဗျာ
ခ ုတင်ထံဦးတင်ဆက်ထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြကြတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်အခုခါမှာတော့အားလုံးဆောင်ပြနေကြတဲ့အင်္ဂါနေ့ညထိုင်းလေးလိုင်းစီစဉ်လှည့်ရောက်ပါပြီ။ကိုဇော်ဝင်းလိုင်းနဲ့စီစဉ်ထုတ်လို့ရမှုမဆုမွန်တို့တင်ဆက်ထားတဲ့ထိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီရေးတဲ့လေးလိုင်းစီစဉ်ကကြိုးစားပါတယ်။ကျွန်တော်ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့27ရာစုပင်လုံညီလာခံတတိယကြိမ်အစည်းအဝေးကိုလာမယ့်ဇူလိုင်လ17ရက်ကစပြီး9ရက်ကြာနေပြီးတော့မှကျင်းပမယ့်အကြောင်းနိုင်ငံတော်အတိုင်ပင်ခံရုံး Facebook စာမျက်နှာမှာကြေညာထားပါတယ်။အချင်းချင်းရက်ရှိဆိုင်ပြီးမှဖြစ်လာခဲ့တဲ့ဒီညီလာခံနဲ့နောက်ပြီးတော့ဒီမြန်မာနိုင်ငံရဲ့အနာဂတ်ညီညာရေးအလားအလာတွေအပေါ်ကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒီကနေ့ပင်တိုင်းဆွေးနွေးပေးကြမယ့်ပုဂ္ဂိုလ်ကြီးကတော့ရှမ်းတန်တော်စင်သတင်းဌာနကိုတည်ထောင်ခဲ့သူလည်းဖြစ်ပြည်တော်စု Institute ရဲ့ Director လည်းဖြစ်တဲ့ဦးခွန်ဆိုင်အစံဒီပီပါတီကိုစားပြုတ်ဒီပွားမျိုးနယ်ကအမျိုးသားလွတ်တော်အမဟောင်ဦးရဲထွန်းနောက်ပြီးတော့ UNFC အဖွဲ့ရဲ့ပြောခွင့်ရလည်းဖြစ် ANC အဖွဲ့ရဲ့အထွေထွေအတွင်းမှုလည်းဖြစ်တဲ့ဦးထွန်းစော်တို့ဖြစ်ပါတယ်ကျွန်တော်ပထမဆုံးဦးခွန်ဆိုင်ကိုလေလိုင်းပေါ်ကိုဖိတ်ခေါ်ကြပါခင်ဗျာဦးခွန်ဆိုင
်ဟုတ်ကဲ့ကြားပါတယ်ခင
်ဗျဟုတ်ကဲ့ဦးခွန်ဆိုင်အခု
လာပ
ါဟုတ်ကဲ့မင်္ဂလာပါခင်ဗျာအာဒီ27ရာစုပင်လုံညီလာခံကတော့အခုတတိယအကြိမ်တကယ်ကျင်းပဖြစ်တော့မယ်ပေါ့နော်တရားဝင်ကြေညာလိုက်ပြီပေါ့ဆောစောကျွန်တော်ပြောသလိုပဲသူကအကျဉ်းချင်းကျင်းပဖို့အတွက်ရက်တွေရှေ့ဆိုင်ပြီးတော့မှအခုလိုဖြစ်လာခဲ့ပြီးတဲ့နောက်မှာအခုလည်းမသေးကြသေးတာကဘယ်အဖွဲ့တွေပါမလဲလက်ဟိုအန်စီလက်မှမထိုးသေးတဲ့အဖွဲ့တွေကဘယ်အဖွဲ့တွေကိုဖိတ်မလဲဆိုတာမသိရသေးပါဘူးဆိုတော့ဥက္ကွန်ဆိုင်ကဘယ်လိုမြင်မိသလဲဥက္ကွန်ဆိုင်လည်းဒီဆွေးနွေးပွဲတွေမှာလေလာသူအနေနဲ့ပဲဖြစ်ဖြစ်ပါဘောအဖွဲ့စီတစ်ခုခုကိုစားပြုလို့ပဲဖြစ်ပေါ့နော်ဟိုတက်ဖူးဟိုဆွေးနွေးပြီးတော့အခုလာမယ့်တတိယကြိမ်ညီလာခံရဲ့အလားအလာကရောဥက္ကွန်ဆိုင်ဘယ်လိုရှိတယ်လို့မြင်မိလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီတနည်းကျော်ကြာပြတော့မှအခုထိဒီပြည်တော်စုငင်းချမ်းကြီးနေလာခေါင်မကျင်းပမှန်တဲ့အကြောင်းရင်းကတော့ပါလေဆိုတော့ဒီခွဲမထွက်ရဘူးဆိုတော့ဟာဒီအစိုးရဘက်ကတောင်းဆိုချက်နဲ့ပတ်သက်ပြတော့မှဒီအချိန်နဲ့ပြန်ပြတော့မှဆွေးနွေးတဲ့ကိစ္စဟာမပြေလေတဲ့အခါကျတော့ဒီမပြေသေးဘူးမှာရှေးခံပြမအခုဖြစ်မကျင်းပနိုင်ခြင်းနဲ့ဖြစ်ပါတယ်နော်အဲဒီတော့ဒီနောက်ဆုံးမှာဘယ်လိုဖြစ်သွားလဲဆိုတော့ဒီနောက်ထပ်စလုံးကမြင်လာတာဒီကျွန်တော်တို့မပြေလေတဲ့ကိစ္စကိုပဲဆက်ပြီးညင်းနေမှာဆိုလို့ရှိရင်ဒီငင်းချမ်းကြီးညလာခံဖြစ်နိုင်မှာမဟုတ်ဘူးကျွန်တော်တို့လုပ်တင်တာကတော့လွယ်တာကနေကတဘောသွားဘူးတွေအဲဥပမာဆိုလို့ရှိရင်ဒီအမ်ရန်သူရဲ့တကယ်အခြေခံတက်ကြီးကိုတိုက်ပြီးတော့မှမရဘူးဆိုလို့ရှိရင်ဒီတက်ကိုဆက်လက်တိုက်နေတဲ့အစားသူရဲ့ဝန်းကျင်မှာရှိနေတဲ့တက်စခန်းတွေကိုအရင်တက်ဒီတက်စခန်းတွေပြီးတဲ့အခါကျတော့မှရှိတဲ့ဗျအင်အားစုကတော့ပေါင်းပြီးတော့မှဒီတက်ကြီးပြန်တိုက်တာကောင်းတယ်အဲ့ဒီအတူရခေါ်နဲ့အဲသူတို့ဒီခွင့်မထွက်ရဘူးဆိုတဲ့ကိစ္စကိုသူတို့ကြော်လောလိုက်ပြီးတော့မှဒီလွယ်ရာကစတယ်လို့အဲ့လိုမြင်ပါတယ်ဒီလွယ်ရာနဲ့စတယ်ဆိုတာလည်းပါလဲရှိတယ်ဆိုတော့အစတုန်းကတော့သူတို့ကဒီအာလူနေစုအခွင့်အရေးများကာကွယ်ရေးအာနဗရမအခြေခံလူအခွင့်အရေးနဗရမပါလေစကြမှာတန်းတူရေးကိစ္စတွေကိုသူနည်းမဲ့ပေါ့လို့တော့လည်းဒီကိစ္စမှာလေအကျမ်းရမအခက်ခဲတွေ့တာကပါလေဆိုတော့ဒီလူနေစုအခုရင်းများကာကိုရေးဆိုလို့ရှိရင်ဒီဥစ္စာကအရင်ကဖြစ်ခဲ့တဲ့ခွဲမထွက်ရဘူးဆိုတာတွေရတယ်ပြန်ပါလာလိမ့်မယ်နော်အဲနောက်ပြီးတော့မှဒီဟိုအခြေခံတို့ခွင့်ရေးဆိုတာလေစိတ်ကျဲပြလွန်းနေလို့ဒီအဲတပ်ထက်ကတော့အဲ့လိုမျိုးမြင်တယ်ဒီတော့အဲကျွန်တော်တို့ဒီအခုဒီကြားမှတန်းသူကြီးကိုကျွန်တော်လုံနိုင်ကောင်းမယ်ဆိုပြမှာသူတို့ကအဲသူတို့ကအဆုံပြတဲ့အခါကျဒီအဆုံပြတာကိုလက်ခံနိုင်ခြင်းဖြစ်ပါတယ်နော
်ဟုတ်ကဲ့အ
ဲတို့တော့လေဒီညကျွန်တော်နဲ့ပြန်ဆက်ပြောချင်တာပါလေဆိုတော့ဒီကြားမှတန်းသူကြီးကိုကျွန်တော်တို့ဆွေးနွေးမယ်ဆိုတော့တချို့ကတော့မကျေနပ်ဘူးပေါ့နော်။ဘာလို့လဲဆိုတော့ငါတို့နိုင်ငံကြီးလာတော့လောက်လာတာနှစ်ပေါင်း30ရှိ။ဒီပြင်အကြောင်းကြီးကိုအရေးကြီးတဲ့အကြောင်းတွေမဆွေးရမနွေးရဘဲနဲ့ဘာဖြစ်လို့ဒီလို
ဒီကျမ်းမာတန်းသူရေလောက်ကလာဆွေးနွေးနိုင်မယ်ဆိုရင်ဒါလွယ်တာကနေခက်တာကိုသွားတာဖြစ်တယ်နောက်တစ်ခုကပါလဲဆိုတော့ဒီဟာကိုကျွန်တော်ကောင်းကောင်းကန်ကြွယ်နိုင်မယ်ဆိုရင်ကျွန်တော်တို့ရဲ့အမျိုးသမီးတွေရဲ့ပါဝင်မှုကိုကျွန်တော်တို့ကပိုပြီးတော့မှဒီအားပေးနိုင်မယ်เนาะမြင့်တင်နိုင်မယ်လို့အဲ့လိုမြင်ကြပါတယ်ခင်ဗျာဟုတ်ကဲ့ဥက္ကဋ္ဌကျေးဇူးတင်ပါတယ်ကျွန်တော်ဥယျာထွန်
ဟိုဒီလိုပြဿနာတွေပေါ့เนาะဆွေးနွေးဒကြိမ်ဒကြိမ်ဒကြိမ်ဆွေးနွေးတိုင်းမှာဒီလိုပြဿနာတွေတွေ့နေနေဆိုတာကတော့ဟိုတိတ်ပြီးတော့မချမ်းဘူးပေါ့လေမချမ်းဘူးဆိုတာကဟိုဒီမှာဟိုစီဝေးပုံစံကိုပေါ့เนาะကျွန်တော်တို့ဒီဉာဏ်ရည်အတွက်ဉာဏ်ရည်အတွက်ဆွေးနွေးကြတဲ့ဆွေးနွေးပွဲမှာပထမဦးဆုံးအနေနဲ့အပြစ်ခရရစေထားတယ်ပြစ်ခရရစေထားတယ်ဆိုတာက နိုင်ငံရေးကိစ္စတွေဆွေးနွေးဖို့အတွက်ဆွေးနွေးဖို့အတွက်ကျွန်တော်တို့ဉာဏ်ဖြစ်ကြပဲနဲ့အပြစ်ခရရစေထားမယ်အဲ့ဒီအတွက်ကိုစီကံလေးတွေတတ်မှတ်ပြီးတော့ NCA ဆိုပြီးတော့ကျွန်တော်တို့အပြန်လာလိုက်တာအမယ်စာချုပ်ချုပ်ပြီးတော့ကျွန်တော်အဲ့ဒါတွေချုပ်ဆိုပြီးတော့အပြစ်ခရရပြီးတဲ့အခါကျတော့မှနိုင်ငံရေးဆွေးနွေးတဲ့အခါမှာအခုဟိုဘယ်အထိ ရောက်နေတယ်ဆိုရင်ကျွန်တော်တို့ဖက်ဒရယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တိုင်းနာနဲ့နိုင်ငံရေးအဖွဲ့အစည်းတွေကလည်းဖက်ဒရယ်စနစ်ကိုတွားကျင်တယ်စစ်မှန်တဲ့ဖက်ဒရယ်စနစ်ကိုကျွန်တော်တို့ရောက်ချင်တယ်အဲ့ဒါကိုပြီးခဲ့တဲ့ဥပဒေရှင်အစိုးရလက်ထက်မှာလည်းဟိုငကူဟိုဦးနေဝင်လက်ထက်ကဖက်ဒရယ်ဆိုတာခွဲထွက်ရေးလို့နားလည်ထားတဲ့အနေထားနေပြီးတော့ဖက်ဒရယ်ဆိုတာခွဲ
ဒီကိုပြောင်းလဲရေးတယ်နောက်တစ်ခုကလုံလုံရေးအရာဒီဟိုပြန်လဲပြီးတော့နေရာချထားရေးတယ်အဆက်စားဒီကြီးအားစားတာတွေလုပ်မယ်လုပ်ပြီးတဲ့အခါကျတော့မှအဲ့ဖွဲ့စည်းပုံပြင်ဆင်ထားတဲ့ဖွဲ့စည်းပုံအတိုင်းကျွန်တော်တို့ရေကောက်ပွဲတွေလုပ်မယ်စသဖြင့်အဲ့ဒီလိုလုပ်မဲ့ပေါ့အဲ့ဒါတခုကိုရှင်းရှင်းလင်းလင်းအရင်ဆုံးချထားဖို့လိုတယ်အဲ့ဒါကြီးမားတာလဲဒီဟာကဟိုဒီအခုကြွားတဲ့ငွေလမ
ဒီတက်ပြက်ဖြစ်ခြင်းရှိမယ်ပို့ပြီးတော့အောင်မြင်မှုကိုလည်းရနိုင်မှာပေါ့အခုအနေထားကအဲ့ဒီဒုက္ခမတ္တအစီအစဉ်လေးမရှိဘူးဒါကြောင့်ဒီဟာကတော့ဟိုပြဿနာတွေကတော့မကြာခဏတွေ့နေအောင်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်ဟုတ်ကဲ့ကျွန်တော်ဥထုံးဆောင်ကိုလည်းလေ့လာမှာဖိတ်ခေါ်ချင်ပါခင်ဗျာဥထုံးဆောင်ကလည်းဒီညမှာဟိုဒီကကြတဲ့အဖွဲ့အစည်းနှစ်ခုဖြစ်တဲ့
ဒီညလာကမှာတက်ဖြစ်မလားဒီညလာကစောစောပြောခဲ့သလိုမဆပြနေတဲ့ဟိုအကြောင်းအရာတွေကမှာဘာတွေကများအဓိကအကြောင်းအရာခံနေရလဲစောစောဦးရဲထွန်းတို့ဦးခွန်ဆိုင်တို့ဆွေးနွေးသွားတဲ့အချက်တွေအကြောင်းလားဟိုပြောဆွေးနွေးပါအောင်ဟိုအဓိကကတော့တက်ဖြစ်လားမတက်ဖြစ်ဘူးလားအရင်ပြောပါအောင်ဖိတ်သလားမဖိတ်ဘူးလားပေါ့နော်ဟုတ်ကဲ့အဓိကကျွန်တော်ဒီနှစ်ချက်ပေါ့နော်ပထမအနေနဲ့ပြောချင်ပါတယ်တစ်ချက်က ဒီဘက်ကကျွန်တော်အစီအလက်မှတ်ရေးထိုးထားတယ်တိုင်းသက်လက်နဲ့ကိုင်းတော်လည်းဖွဲ့စည်းရေးဘက်ကကိုယ်ပိုင်ပြတ်တန်းကွင်းနဲ့ပြည်နယ်ဖွဲ့စည်းပုံချေကဥပဒေရေးဆွေးရေးမှုကြွားရှိတယ်ဒီနှစ်ခုအပေးယူမတည့်ခဲ့ကြဘူးအဲ့ဒါကြောင့်ပြစ်ဆိုခဲ့တယ်အခုဒီချိန်မှာဒီဟာကိုမဆွေးနွေးဘူးပေါ့နော်အနေဆုံးဖြစ်နိုင်ခြေကနေစဆွေးနွေးပြီးတော့မှပြစ်ဆိုနေတာတွေခက်တာတွေကိုနောက်မ ဒီနေ့ညနေတုန်းကသူ့ဘက်မှာလုပ်ဖြစ်နေပြီလွေတာကိုအရင်ဆွေးနွေးပြီးခက်တာကိုနောက်မှဆွေးနွေးမယ်ဆိုပြီးခြံထားကြတယ်ခက်တာတွေကိုခြံထားရင်းနဲ့ခက်တာတွေကအများကြီးဖြစ်လာပြီးတော့အဖြစ်ရှာဖို့ခက်ခဲတဲ့အနေအထားနဲ့ရင်ဆိုင်ခဲ့ရတယ်နောက်ဆုံးမှာဆင်ကောင်းကြီးအမိကြမ်းမှာတက်ဆုတလို့ရုပ်ဖြစ်ခဲ့တယ်ဆိုတော့အဲ့ဒါနဲ့ NCA ကနေအသေးပဲလေပြင်ရွေးခဲ့ရတယ်ကောနော်ဒါကပထမတစ်ချက်ဒုတိယတစ်ချက်အနေနဲ့ပြောချင်တာကအဲ့ဒီ NCA ရဲ့အရာပေါ့လက်ရှိနိုင်ငံရေးဆွေးနွေးမှုပုံစံမှာအခြေခံရမယ့်နိုင်ငံရေးဆွေးနွေးမှုမူပေါင်းဆိုတာရှိပါတယ်မူပေါင်းနဲ့ပတ်သက်လို့ဥသိမ်းတွေဆိုတာလက်ချက်ကအတီးပြုခဲ့တဲ့မူနဲ့နော်တောင်ဆက်သူကြီးဆိုတာလက်ချက်မှာအဲ့ဒါကိုပြန်လဲသုံးသပ်ထားတဲ့မူဆိုပြီးတော့မှမူနှစ်မူသ ုင်ငံရေးမူပေါင်းအခြေခံနဲ့မဟုတ်ပဲအစေပြေသလိုဆွေးနွေးနေကြတာကိုကျွန်တော်တွေ့ရပါတယ်။အဲဒါကြောင့်ပြီးစဉ်ကြီးကနေရတဲ့ညီညာရေးဖြစ်စဉ်ကိုသွားနေတယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ
်။ဟုတ်ကဲ့။အဲ့တော့ဦးထွန်းစောတို့အနေနဲ့ကောဒီအခုညီလာကမှာတက်ဖြစ်မလားဒါမှမဟုတ်အစိုးရဘက်ကဖိတ်ထားတာရှိသလားမတက်ဖြစ်ဘူးလားဘယ်လိုလဲခင်ဗျာ
ကျွန်တော်တို့ရဲ့ယက်တီချက်သဘောထားတော့ဒီလိုပါဒီအခုလက်ရှိတွားနေတဲ့ဆွေးနွေးပွဲဖြစ်ခြင်းက NCA ပေါ်မှာအခြေခံပြီးတော့မှလုပ်တာဖြစ်တဲ့ခုနကျွန်တော်ပြောသလိုမျိုးပဲ NCA ပေါ်မှာအခြေခံပြီးမှနိုင်ငံရေးဆွေးနွေးပွဲတွေလုပ်ကြမယ်ဆိုပြီးတော့မှနိုင်ငံရေးလမ်းပြမြေပုံဟာရှိပြီးသားဖြစ်တဲ့ခုနအေးဦးရထုတ်ပြောသလိုလက်ရှိ NLD အစိုးရမှာလမ်းပြမြေပုံမရှိတာမဟုတ်ဘူးလမ်းပြမြေပုံရှိပါတယ်2016သူတို့နော်ကျွန်တော်တို့ဒီ21ရာစုပင်လို့ပထမအစည်းအဝေးမတိုင်ခင်မှာဒီကျွန်တော်တို့လမ်းပြမြေပုံတူပြီးတော့ချတယ်လမ်းပြမြေပုံချတာကိုတက်ကကန့်ွက်တယ်အဲဒီလမ်းပြမြေပုံက NCA ပါနိုင်ငံရေးလမ်းပြမြေပုံနဲ့နော်အဲစင်တူယိုးမကွက်တီနီဘာဖြစ်တယ်ဒါပေမဲ့ဒီ NLD ဆိုရကအဲ့ဒါကို priority ပေါ့ဦးစားပေးမှုကိုသူနည်းနည်းပြင်လိုက်တယ်အဲ့ဒီပြင်လိုက်တဲ့ပုံမှာတက်ကမကြိုက်ဘူးတက်ကမကြိုက်တော့ဘာလုပ်ရလဲဆိုတော့အဲ့ဒါကိုကဲတမရောမှာလည်းပဲတမရောကကိုယူစီကျိုးရဲ့ငြိမ်းချမ်းရေးမူဝါဒဆိုတာရှိတယ်။အဲဒါကြောင့်လက်ရှိ NLD ဆိုရမှာလည်းငြိမ်းချမ်းရေးမူဝါဒဆိုပြီးတော့မှအဲ့လိုမျိုးလုပ်လိုက်တယ်။ဆိုတော့ NLD ဆိုရရဲ့ငြိမ်းချမ်းရေးမူဝါဒဟာရှိပြီလားဖြစ်တယ်။အဲ့ဒီမူဝါဒဟာဒီ SCA ပါနိုင်ငံရေးလက်ပြမြေပုံကိုထင်ထပ်ပါတယ်။နော်ကွက်တီနီပါဖြစ်တယ်။ဆိုရင်အဲ့ဒီလက်ပြမြေပုံတိုင်းသာဒီဇိုင်းမဲ့မဲ့သွားဖို့ပဲလိုတယ်လို့ကျွန်တော်တို့မြင်တယ်။အဲ့လိုဒီဇိုင်းမဲ့မဲ့မသွားလို့အခုလိုဖြစ်နေတာ။
အဲ့တော့ဦးထွန်းတို့ကဒီအခု
ခန့်ကန်ရတဲ့ပတ်သက်လို့ကကျွန်တော်တို့ရည်ရည်ကြပါလဲဆိုတော့ဒီဆွေးနွေးမှုပုံစံဟာအနှစ်သာရနဲ့အဓိပ္ပာယ်ရှိဖို့လိုတယ်။နော်ဒီသဘောတူထားတဲ့မူပေါင်းတွေပေါ်မှာအခြေခံဖို့လိုတယ်။နောက်ပြီးတော့အခုကခွဲခြားဆက်ဆက်မှုတွေရှိနေတယ်။ငင်းချင်ရေးဖြစ်စဉ်မှာအဓိကအခြေခံရှိရမယ့်နော်အပြန်အလှန်သိမှတ်ပြုမှုလေးစားမှုနဲ့နော်ဂုံသိက္ခာရှိမှုတို့ဟာအခုကမရှိဘူးဖြစ်နေတယ်။အဲ့ဒီပုံမှာအခြေခံပြီးမှကျွန်တော်တို့ကနော်ဓာတ်တူရည်တူပါဝင်ဆွေးနွေးဆုံးဖြတ်ခွင့်ရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတက်ရောက်ဖို့အတွက်သဘောထားရှိပြီလားဖြစ်ပါလေ
။ဟုတ်ကဲ့အခုတိတော့ဖိတ်မဖိတ်သေးဘူးပေါ့နော် Okay, just a matter. A cool general or the Sunobo, Emian, it's saying when we don't sooner tie out Sale, Shibare, or Mud, it doesn't papi up your uncle.
Okay, well, Unu like any day that have a July, Satya Niga Sapio, Nayaja, Jimba, me, Tadia, Jane, Nila, Kane, Nagan, Ninja, Lala, the Loa, Gamu, Omnil, and Nitago Yashi, Nami, whom you jibau. Padon, Lesro, a Jinji, Shui Sang, Kaya, and Nila Gango, Nauta Bio, Shui Sanga, Jane, Jimagang Dolo, a low pin, Bio, do you swear be called Nila Gan Pinny Bio, Lurile, Bimet, Tengong, Wigo, Sapiasia, Neda, Jung Dunia, Daguda, Mimi Bari, Nila Gamalena, Gaida, Osri, Alamo, the ဒီနေ့ပါဝင်ခွင့်မရတာသူ့ခွင့်စီယုံဆောင်ရွက်တာတွေရှိနေပြီးတော့တယောက်ခွင့်ပေးပြန်ရင်လည်းဆွေးနွေးခွင့်မရတာမျိုးကလည်းကန့်သက်ချက်တွေကြောင့်အောင်မြင်တဲ့နေလာခန့်အနေထားဖြစ်ဖို့ကအလံဝေးပါသေးတယ်လို့ဆိုချင်ပါတယ်တကယ်တမ်းညီညာရေးကိုတမိုးထားပြီးလိုချင်နေဆိုရင်တော့တအစိုးရအနေနဲ့တိုင်းဒေသကြီးရပြဿနာတွေကိုတိကျခိုင်မာပြတ်သားတဲ့မူဝါဒလမ်းစဉ်တွေချမှတ်စာရွက်ဖို့လိုပါတယ်နှစ်တိုင ံကိုပြတ်တာဖို့လိုပါတယ်ဆိုပြီးတော့သူကရေးသားထားပါတယ်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ဒါကတော့ဦးထွန်းစောစောစောပြောထားတဲ့ဒီခွဲခြားဆက်ဆံမှုသူခွဲဆက်ဆံမှုနဲ့ဆိုတဲ့ဟာနဲ့သဘောထားတိုက်ဆိုင်နေတဲ့အနေအထားမှာရှိပါတယ်။ဆိုတော့သူကလည်းအဲ့ဒီသဘောဆက်ဆံပြောထားတာဆိုတော့အခုကျွန်တော်လေလိုင်းပေါ်မှာဆွေးနွေးဖို့ရောက်နေကြတဲ့သတင်းရှင်တွေကိုလည်းဖိတ်ခေါ်ချင်ပါတယ်။ထိုင်းနိုင်ငံကကိုလွင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ကိုကိုလွင်ရှိပါလား။
ရှိပါခင်ဗျာမင်္ဂလာပါ
ဟုတ်ကဲ့ပြောပါခင်ဗျာကိုကိုလင်တက်နေတဲ့လောက်လူရင်းတို့ရှင်လေးဆွေးနွေးပေးပ
ါဟုတ်ကဲ့ကျွန်တော်အဓိကပြောချင်တာကတော့ဟိုအခုတော့ဟို NLD ဆိုတာအနေနဲ့တချောင်းဒီတမရဘကတချောင်းတိုင်းစားဘကတချောင်းပေါ့လက်သုံးကြကြမှာဘသူကညာညံ့နေလေဆိုတော့ဤသူကညာညံ့နေတိုင်းရင်းသားတယ်နော်တိုင်းရင်းသားနဲ့ဖြစ်ပြန်ပြီးတက်ခတ်ပြန်ပြီးဆိုတော့အဓိကဒုက္ခရောက်တာကတော့ဒီကိစ္စတူတူပဲပေါ့အစိုးရကတလန်းသွားတယ်သမ္မာဘာကတလန်းသွားတယ်အတိအကျဒီငိမ့်ငိမ့်တစ်ခုဖြစ်လာဖို့ဆိုရင်တော့၃ဖက်အပြန်လန်နားလည်မှုတွေနဲ့ပေါ့နော်တိုင်းသားကလည်းတိုင်းသားအတူတူရောက်အစိုးရဘက်ကလည်းဘယ်လိုလိုက်ရောက်ပြီးနိုင်မလဲအတိအကျသမ္မာဘောနော်ကျွန်တော်အတိအကျကြားတဲ့အချက်ပေါ့သမ္မာဘာကဘယ်လောက်ထိသဘောထားကြီးနိုင်မလဲလို့ဒီညီလာခံမှာစောင့်ကြည့်ရမှာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့ကိုလင်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တစ်ချက်တည်းပဲကျွန်တော်ဖင်လန်နိုင်ငံကဝင်ဆွေးနွေးပေးမယ်ကိုငင်းချောင်းလည်းဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုငင်းချောင်းရှိပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်အခုကျွန်တော်လိုရင်းတို့ရေးမယ်ကျွန်တော်ပြောပါမယ်အဓိကကကျွန်တော်သတိထားမိရရှိတယ်နိုင်ငံတော်အတိုင်းအတာပုံကိုရောဥစ္စာသေးပြောထားတဲ့စကားရှိတယ်ဗျာဒီဟုတ်တော့ဘာရှိလဲဆိုတော့အင်းလုံစာချုပ်ပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်2008အခြေခံဥပဒေနဲ့မညီလို့ရှိရင်သူတို့ကလက်ထောက်အုပ်ကိလုံစာချုပ်ကိုပါပယ်တယ်ပေါ့အဲ့ဒီစကားတစ်ခုရှိတယ်ခုနကဦးရဲထွန်းပြောတဲ့ကိစ္စမှာကြတော့ဘာရှိလဲဆိုတော့ဒီပေလုံစာချုပ်လုတ်ပြီးတော့2008ခြေကံဥပဒေကိုပြင်တယ်ပေါ့နောက်တစ်ချက်ကဒီဟိုလွယ်လွယ်ကလေးနဲ့လုတ်ပြီးသွားလို့ရှိရင်လွယ်တဲ့ဟာတွေအရင်လုတ်ပြီးခက်တဲ့ဟာကြရင်မလုတ်ဘူးဆိုပြီးတော့ဦးထွန်းစောခုနကပြောတာလည်းရှိတယ်ရှင်ကောင်ကြီးအမိကြမှာတက်တယ်အခုလိုမျိုးဖောက်ပွင့်လေးတိုင်းလဲဟိုကျော်လိုက်ကျော်လိုက်ကျော်လိုက်ကျော်လိုက်လုတ်သွားလိုက်ပြီးတော့ပြန်ဆက်လိုက်ပြန်ဆက်လိုက်လုတ်တဲ့ကျက်စတဲ့ရာဇူပင်လုံးဆိုတဲ့ဟာကိုကျွန်တော်တို့ပြည်သူတွေကဘလောက်အလိန်ခံရမှာလဲတိုင်းရင်းသားကောင်းဆောင်နေကြပါပေါင်းပြီးတော့လိမ့်နေတာလားဆိုတာကျွန်တော်သိကြတာပါကျန်တဲ့ကိစ္စတော့ကျွန်တော်ဘာမှမရှိပါဘူးဥခွန်ဆိုင်တို့ဥရဲထုံးတို့ဥထုံးတော်တို့ဖြေနိုင်ပါလိမ့်မယ်တိုင်းရင်းသားကောင်းဆောင်နေပါလိမ့်နေလားဆိုတာကျွန်တော်သိကြတော့ပါအစိုးရကတော့လိမ့်တယ်ကျွန်တော်အယောက်တည်းယုံကြည်တာ
ဟုတ်ကဲ့ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥခွန်ဆိုင်ကိုပဲရှေ့မီနောက်မီအခွန်ဆိုင်ကိုပဲကလိုရင်တူရှင်ဖြည့်ပေးပါအောင်လို့ပြောချင်ပါတယ်ဗျာဆိုတော့ဒီနေရာမှာတမရော်ရဲ့အခန့်ကဏ္ဍကလည်းဒီ elephant in the room ပေါ့လေမိထားလို့မရဘူးဆိုတော့ဦးခွန်ဆိုင်ကျွန်တော်တို့ခတ်တူတူလေးပဲဖြည့်ပေးပါလားခင်ဗျာ
ဟုတ်ကဲ့ဒီကိစ္စဟာဟိုဒီသုံးပွင့်ဆိုင်လုံဆွဲပွဲလို့ပြောလို့ရတာပေါ့ဗျာနော်အစိုးရသုံးမဟုတ် NLD ကတစ်ဖက်နဗရမဒီတမရော်ဘက်ကတစ်ဖက်နဗရမဒီကျွန်တော်တို့တိုင်းရင်းသားဒီတော်လိုင်းရဲ့ကိုယ်စီတွေတဲ့ကလေးကတော့ဒီပါတီအကိုယ်စီတွေလည်းပါတာပေါ့ဗျာနော်အခုဖြစ်နေတဲ့ဟာကဒီကျွန်တော်တို့ဒီ2015ရွေးကောက်ပွဲပြီးတဲ့အပိုင်းမှာဆိုလို့ရှိရင်ဒီအချင်းချင်းမယုံကြည်တင်ကမတင်ကမှုကပုံပြီးတော့များလာတာသိချပါတယ်နော်ဒီလိုမျိုးသိချလာတဲ့ခါကျတော့ဘာဖြစ်လဲဆိုတော့အသူ အစိုးရမှာပေါ့တမတော်ဘက်ကဆိုလို့ရှိရင်လေဟာဒီအစိုးရနဲ့ဒီတိုင်းရင်းသားတွေနဲ့ပေါင်းပြီးတော့မှငါတို့ကိုစိုက်မလားနော်ဒီတိုင်းရင်းသားတွေကလည်းဟာ NLD လည်းဗမာပဲနဘတမတော်လည်းဗမာပဲဒီဗမာနှစ်ဖွဲ့ပေါင်းပြီးတော့ငါတို့ကိုဖိမလားစသဖြင့်ပေါ့နောက်ဒီလိုမျိုးကျွန်တော်တို့ကိုဖိနေကြတယ်ဒီလိုမျိုးဖိနေတဲ့အချိန်ဒီမှာကျွန်တော်တို့တစ်ဖက်ကလည်းဒီနိုင်ငံခြားကဖိအားတွေကလည်းအများကြီးလာနေဒီလာနေတဲ့အချိန်မှာကျွန်တော်တို့အခုလောလောဆယ်ကတော့အစိုးရကတော့ထွက်ရလမ်းတစ်ခုအနေနဲ့သူကလုပ်တယ်လို့ပြောလို့ရှိရင်လည်းမှားနေမယ်လို့ကျွန်တော်မထင်ဘူးပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့
ဒီလိုမျိုးလုပ်နေတဲ့ဒီလိုမျိုးလုပ်နေတဲ့အချိန်မှာကျွန်တော်ဒီတိုင်းရင်းသားတွေအနေနဲ့ကလည်းမကူညီဘူးဆိုလို့ရှိရင်လည်းသူကဒီအချိန်ကြီးဟာမသိတော့ဘူးဒါကြောင့်မလို့ကျွန်တော်တို့ဒီဒင်းညင်းစုဒီနောက်တစ်ခေါက်လာမယ်ပြည်တော်စုညီလာခံအာဒီညီငယ်ညီလာခံတော့ကိုယ်ကိုယ်ရမယ်ကိုယ်ပြီးလို့ရှိရင်ဒါကိုပြီးတာနဲ့တပြိုင်နဲ့ကျွန်တော်တို့အခုအထိတက်ဆုံနေတဲ့ကြံစည်တွေဖြစ်တဲ့ဒီအခွင့်မထွေရတို့တခုဒီတော့တတ်မတော်တို့စသည်တို့ကျွန်တော်တို့တစ်ခါလေးဖြည့်ရှင်းတော့ဖို့လိုရေးဆိုမှတို့အစီအွေးတဲ့မှာပြောတာကိုကျွန်တော်ကြားပြရပါတယ်
ဟုတ်ကဲ့ဥက္ကဋ္ဌဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်ကိုဦးထွန်းစောကိုကျွန်တော်ထပ်ပြီးတော့ခေတ်ခေါ်ခြင်းပါတယ်ဆိုတော့ဒီညမှာစစဥက္ကဋ္ဌပြောသွားတယ်လို့ပဲဒီယုံကြည်မှုရှင်းရှင်းကြားထဲမှာတစ်ဖြည်းဖြည်းနဲ့ယုံကြည်မှုညှော့လာတာဟာဒီကြားထဲမှာတွေးထိုးတဲ့အဖွဲ့အစည်းတစ်ခုခုဒါမှမဟုတ်လည်းတွေးထိုးတဲ့လောက်ရတင်များရှိနေလို့လားဥက္ကဋ္ဌဆွေးနွေးပွဲတွေမှာဘယ်လိုတွေ့ရတယ်လဲကျွန်တော်တို့စက္ကန့်40လောက်တွင်မှာပြန်ပြန်လေးပြောပြလို့ရမလား
ဟုတ်ကဲ့အဓိကတော့ဒီလိုပြဒီယုံကြည်မှုပြောင်းနေရတဲ့အကြောင်းရင်းကပါလဲဆိုတော့နော်သဘောတူညီချက်တွေကိုအိကြတော့လိုက်နာဟိုအစ်ကွက်လိုပဲဖြစ်တယ်နော်အိကြတော့မလိုက်နာကြလိုပဲဖြစ်တယ်နောက်ပြီးတော့အနစ်နာရတဲ့ဒိဋ္ဌိရှိနိုင်ငံရေးဆွေးနွေးပွဲတွေဖြစ်လာဖို့အတွက်သဘောတူထားတဲ့မူပေါင်းအတိုင်းတိုင်းရင်းသားလူမျိုးတိုင်းရဲ့သက်ဆိုင်ရာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကိုလုပ်ခွင့်ပေးရမယ်အဲ့ဒါတွေမရှိတော့ဖြစ်နေတာဖြစ်တယ်ချုပ်ပြီးပြောရင်တော့လက်ရှိဖြစ်စဉ်တစ်ခုလုံးကိုပြန်သုံးသပ်ဒီနေ့တော့ပြင်ဆင်ပြီးတော့အားလုံးပါဝင်ရေးကိုပေါ်ဆောင်နိုင်မှာပဲလက်ရှိကြီးကြီးဖြစ်စဉ်ကိုအပြည့်အဝအကောင့်တွေပေါ်နိုင်လိမ့်မယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဥထွန်းဆောင်ကျေးဇူးတင်ပါတယ်ဥရထွန်းနောက်ဆုံးစကားလေးကျွန်တော်မေးချင်တာကဒီ NCA ထိုးထားတာမထိုးထားတာအပထားပေါ့နော်ဒီလက်နက်ကိုင်အဖွဲ့အစည်းတွေတိုင်းရင်းသားနိုင်ငံရေးပါတီတွေအဖွဲ့အစည်းတွေဒီအခုကျင်းပမဲ့ဒီ27ရာစုပင်လုံညီလာခံမှာတို့အနေနဲ့ပါတင်သလားဒီမြောက်ပိုင်းမဟာမိတ်အဖွဲ့လိုမျိုးပေါ့နော်အဲ့လိုမျိုးအဖွဲ့အစည်းတွေအားလုံးကိုဖိတ်ခေါ်တင်သလားခင်ဗျာ
ဖိတ်ခေါ်ဒီတော့ဒီတန်ပေါ့ဗျာသူတို့အနေထားကခုန NCA လည်းမတ်ထိုးရသေးဘူးဟိုဖက်တွဲဆိုတာနဲ့ပတ်သက်ပြီးတော့လည်းအဲသူတို့ဟိုသဘောတူလက်ခံတယ်ဆိုရင်လည်းအဲ့ဒီဖက်တွဲဆိုတာကဘယ်လိုလဲဆိုတဲ့အမြင်တူညီမှုတွေလည်းမရသေးတဲ့အခါကျတော့သူတို့ဖိတ်ခေါ်တယ်ဆိုရင်လည်းဒီကဆွေးနွေးတာကောင်းမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဦးရထွန်းကျေးဇူးတင်ပါတယ်ဦးခွန်ဆိုင်ရောဦးထွန်းစောရောနောက်ပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ညီလာခံရဲ့ရလဒ်ကိုတော့မကြခင်ပြည့်ရှိရမယ်ထင်ပါတယ်နောက်တစ်ပတ်မှာပြန်ဆုံကြသေးတာပေါ့
ကျောင်းဝင်လာတဲ့အစီအစဉ်ထုတ်လို့ရမှုမဆီမွန်တို့တင်ဆက်ထားတဲ့ဒိုင်းလေးလိုင်းစီကနာစင်ကြီးကြတာဖြစ်ပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြီးချုပ်ကိုမတ်တကင်းတိုက်ကကြီးညာပြပါလိမ့်မယ
်မြောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကိုတွန်းမြင့်လှုပ်ဆောင်နိုင်နေဆိုတဲ့ဆွေးရမှုတွေရှိနေပေမဲ့လည်းမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေအဆုံးသတ်ရေးဆွေးနွေးမှုတွေကအဆင်ပြေချော့မွေ့နေကြောင်းအမေရိကန်သမ္မတထရန့်ကဒီကနေ့မှပြောဆိုလိုက်ပါတယ်ရုရှားမှကျင်းပနေတဲ့2018ကမ္ဘာဖလားဒုတိယအဆင့်ရှုံးထွက်ဒီကနေ့နောက်ဆုံးပွဲစဉ်မှာတော့အခုဆွီဒင်နဲ့ဆွစ်ဇာလန်တို့အစိမ့်ပီတစ်ဘတ်ကစားကွင်းမှာကစားနေကြပါတယ်ဆွီဒင်ဘက်ကကန့်သွင်းလိုက်တဲ့ဘောလုံးကိုဆွစ်ဇာလန်နောက်တန်းလူကဖျက်လိုက်ပြီးမဲ့လဲဂိုးဝင်သွားတဲ့အတွက်ခုတော့ဆွီဒင်ကတကူရထားပြီးဆွစ်ဇာလန်ကတော့ချေပါကိုရာရည်အခြေအနေရှင်ပြိုင်နေကြဆဲဖြစ်ပါလိမ့်ရှင်
။သတင်းကြီးချုပ်ကိုမတ်တကင်ထိုက်ကကြီးညာပေးခဲ့တာပါ။ဒီညတဲ့အစီအစဉ်ထုတ်လွှင့်မှုကတော့မတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါလိမ့်။ကျွန်မအီတန်စမရှင်။ View American Tan မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00နာရီခွန်နိုင်ထိဖိုင်တိုမီတာ24 40 48 50ဖြင့်လှလမီတာ190တို့ကနေလည်းတိုက်ရဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းပြကြပါစီရှင်။
This program has come to you from the Voice of America, Washington.